ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ Fine Dometer 1925 32နဲ့ Fine Lambda 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။ရဆိုင်ထားတဲ့အမေရိကန်အစိုးရလုပ်ငန်းတွေပြန်ဆနိုင်အောင်လို့ယာယီအသုံးစိတ်တွေကိုခွဲပြီးအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေစူးစမ်းနေပါတယ်။ကဘောနိုင်ငံမှာအာဏာသိမ်းဖို့စူးစမ်းတဲ့စစ်တပ်အရာရှိ9ယောက်ထဲက4ယောက်ကိုဖမ်းဆီးလိုက်ပြီလို့အစိုးရပြောခွင့်ရသူကပြောပါတယ်။ဒီလိုနောက်ဆက်ရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်ပိုင်းမှာရခိုင်ပြည်နယ်ရဲ့အခြေအနေပါဝင်နိုင်ငံရဲ့လုံခြုံရေးနိုင်ငံတကာဆက်ဆံရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတနဲ့အစိုးရအကြီးအကဲတွေတက်မတော်ကာကွယ်ဦးစီးချုပ်အပါဝင်စစ်ဘက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့အကြောင်းနဲ့အတူလွတ်လပ်ရေးနေ့လို့အချိန်အခါမှာရခိုင်မှာအလစ်အငိုက်အတိုက်ခံရတဲ့ရဲလုံခြုံရေးကင်းစခန်းတွေရဲ့အနေအထားနဲ့ပတ်သက်ပြီးတော့ဒီရခိုင်ကိုရောက်ရှိနေတဲ့ VOA သတင်းတောက်ရဲ့ပြောဆိုချက်ကတော့
ဘောရှိသူတွေပြောတဲ့ကစားမှာမကြာခဏထည့်ပြောတာကတော့ AA ဖွဲ့ကအင်အားအစမတန်သားလုံးနဲ့အင်အားနဲ့လာတိုက်တယ်
ဆက်သွယ်မေးမြန်းချက်နဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ရခိုင်ဒီမြန်မာနိုင်ငံဘက်ကိုဝင်လာတဲ့မုံတိုင်းရဲ့အကြောင်းကိုလည်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်အစိုးရလုပ်ငန်းတော်တော်များများရဆိုင်ထားတာဒီကနေ့တနင်္လာနေ့မှာ18ရက်ရှိသွားပါပြီ။ရထားရတဲ့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်လို့ယာယီအသုံးစိတ်ဥပဒေကြမ်းတွေကိုမဲခွဲအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေကြပါရယ်။အသုံးစိတ်တွေကိုတီးခြားစီခွဲပြီးတော့ဒီတစ်ပတ်ထဲမဲခွဲမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါရယ်။ဗန္ဓာရေးဌာနနဲ့အကောက်ခွန်ဌာနလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်ဦးစားပေးလှုပ်သွားမယ်လို့သူကပြောပါရယ်။နိုင်ငံ내ကိုတရားမဝင်နိုင်ငံပြောင်းလာသူတွေဝင်မလာနိုင်အောင်လို့မက္ကဆီကိုနဲ့နယ်စပ်တခြားတိုင်းကာဖို့အသုံးစရိတ်ဒေါ်လာ5ဘီလီယံမပေးရင်ယာယီအသုံးစရိတ်ကိုလက်မှတ်ထိုးအတည်ပြုမှာမဟုတ်ဘူးလို့သမ္မတထရမ့်ကတော့ပြောထားပါဗျ။သူတောင်းနေတဲ့တိုင်းကာစီလွှတ်တော်ကအတည်မပြုရင်တရားဆောင်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထီးစဉ်းစားနေတယ်လို့သမ္မတကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောခဲ့ပါဗျ။တိုင်းကာရဲ့ကိစ္စကအကုန်ကြများလွန်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ဒီမိုကရက်အမတ်တွေကပြောပြီးသမ္မတရဲ့တောင်းဆိုမှုတွေကိုပယ်ချပါဗျ။အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတဲ့အတွက်တိမ့်နဲ့ချီတဲ့ဝန်ထမ်းတွေလစာမဲ့ခွင့်ယူထားရတယ်လို့မဖြစ်မနေအလုံးလုံးနေရတဲ့ဝန်ထမ်းတွေကလည်းဘယ်တော့လစာရမယ်ဆိုတာမရေမယာဖြစ်နေတာပါ။တမရကတော့မူရစ်ဆေးဝါးတွေအကြမ်းဖက်သမားတွေနဲ့ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ဝင်မလာနိုင်အောင်လို့တတိုင်းဆောက်ဖို့အတွက်ဝမ်းသာစွာနဲ့လစာမယူခြင်းနဲ့ဝန်ထမ်းတွေအများကြီးရှိတယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်ရဲ့မဟာမိတ်ကတိုက်ခိုက်ရေးသမားတွေကိုတူရကီတပ်ဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်အောင်အမေရိကန်အစိုးရကကြိုးပမ်းတဲ့အနေနဲ့အမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ဟာတူရကီအစိုးရထိပ်တန်းတောင်းဝန်ရှိသူတွေနဲ့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ် IS တွေကိုတိုက်တဲ့နေရာမှာကူညီပေးနေတဲ့ကတ်တိုက်ခိုက်ရေးသမားတွေကိုအကာအကွယ်ပေးဖို့ကစီးရီးယားကနေအမေရိကန်တပ်ဖွဲ့ဝင်နဲ့ထောင်ပြန်ရုပ်သိမ်းဖို့အတွက်အခြေခံလိုအပ်ချက်တွေတည်းကတစ်ခုဖြစ်တယ်လို့မစ္စတာဘောလ်တန်ကပြောကြားပြီးတရားကြားမှာအခုလိုသူကတူရကီနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ကျွန်တော်တို့တည်ရန်နေရာမဖြစ်အောင်တူရကီအနေနဲ့အနေဆုံးတော့အမေရိကန်ရဲ့သဘောတူညီမှုမရဘဲပေါပူပေါင်းဆောင်ရွက်မှုမရှိဘဲနဲ့စီးရီးယားတိုက်ခိုက်တာတွေလှုပ်ဆောင်လာမယ်လို့မထင်ကြောင်းဒါ့အပြင်သူတို့နဲ့အတူတိုက်နေတဲ့စီးရီးယားတိုက်ခံတပ်ဖွဲ့တွေအနေမကြောက်ဆရာဘူးဆိုတဲ့သမရရဲ့သတ်မှတ်ချက်ကိုလည်းလှုပ်ဆောင်နိုင်မယ်လို့ထင်တယ်ဆိုပြီးတော့အမေရိကန်မျိုးသားလုံခြုံရေးအချံပေးဂျွန်ဘောလ်တန်ကပြောပါတယ်တူရကီကတော့ဒီ YPG လို့ခေါ်တဲ့စီးရီးယားကကတ်တိုက်ခိုက်ရေးသမားတွေဟာတူရကီအရှေ့တောင်ပိုင်းမှာဆယ်စုနှစ်ပေါင်းများစွာသဘုံထနေတဲ့ Cuts အဖွဲ့ PKK နဲ့ဆက်နွယ်မှုရှိတယ်ဆိုပြီးတော့တူရကီဘက်ကသတ်မှတ်ထားတာဖြစ်ပါတယ်။ Syria ကနေ American တပ်တွေပြန်ရုပ်ဖို့အချိန်သတ်မှတ်ထားခြင်းမရှိပေမဲ့ချက်ချင်းတော့ပြန်ရုပ်သိမ်းသွားမှာမဟုတ်ဘူးလို့ Mr. Bolton ကပြောပါတယ်ခင်ဗျာ
။ Venezuela နိုင်ငံမှာသမ္မတ Nicolas Maduro ဒုတိယအကြိမ်6နှစ်သမ္မတရာထူးတပ်တန်းယူတာကိုဆန္ဒပြတဲ့အနေနဲ့တရားရုံးချုပ်တရားသူကြီးတယောက် American ကိုထွက်ပြေးခေါ်လွန်ခဲ့ပါတယ်။ဇန်နဝါရီလ10ရက်နေ့ကျရင်သမ္မတ Maduro ကြမ်းကြိမ်မှာဖြစ်ပါတယ်။မဒူရိုအစိုးရကိုဆန္ဒပြတဲ့အနေနဲ့ Venezuela နိုင်ငံကနေထွက်လာဖို့ဆုံးဖြတ်တာဖြစ်တယ်လို့တရားသူကြီး Christian Tyrone Zapa ကမိုင်ယာမီအခြေစိုက် EVTV ရုပ်သံနဲ့တီးတပ်မင်းမြန်ကမှပြောကြားခဲ့ပါတယ်။မဒူရိုပြန်နိုင်တဲ့ရွေးကောက်ပွဲဟာလွတ်လပ်မှုမရှိသလိုမျက်မျက်တတရှင်ပြိုင်တဲ့ရွေးကောက်ပွဲမဟုတ်တဲ့အတွက်ဒုတိယအကြိမ်သမ္မတမဖြစ်သင့်ဘူးလို့တရားသူကြီးဇာပါကပြောပါတယ်။ဗင်နီဇွဲလာနိုင်ငံရဲ့တရားရုံးချုပ်ဟာလည်းသမ္မတရဲ့ဩဇာခံရတဲ့အတွက်တရားမဝင်ဘူးလို့ပြောပါတယ်။တချို့ကိစ္စတွေမှာဘလို့ဆုံးဖြတ်ရမယ်ဆိုတာကိုသမ္မတမဒူရိုကညွှန်ကြားတယ်လို့သူကဆိုပါတယ်။သူနဲ့သူ့မိသားစုနိုင်ငံတွေကနေဘေးကင်းကင်းထွက်မလာနိုင်သေးတဲ့အတွက်အရင်တုန်းကခုလိုဝေဖန်မှုတွေမလုပ်ခဲ့တာလို့လည်းပြောပါတယ်။ဗင်နီဇွဲလာတရားရုံးချုပ်ကလည်းဇာပါကိုအောက်ရုံးတရားသူကြီးတယောက်လို့ပြောကြားပြီးတော့အမေရိကန်ကိုဗက်ပြန်းခေါ်လုံသွားတယ်လို့အတည်ပြုပါတယ်။သူနဲ့တရုံထဲမှာအလုံးလုံးတဲ့အမျိုးသမီးတွေကိုလိမ်ပိုင်းစော်ကားတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်ထွက်ပြေးသွားတာလို့ဖော်ပြပြောဆိုခဲ့ပါတယ်
။ကမ္ဘောနိုင်ငံမှာတင်းလာနေစော်ပိုင်းကအာဏာသိမ်းမှုကြိုးပမ်းခဲ့တဲ့စစ်တပ်အရာရှိတွေကတယောက်ကလွဲပြီးတော့ဂျန်နဲသူတွေအလုံးကိုဖမ်းဆီးလိုက်ပြီဖြစ်တယ်လို့ကမ္ဘောအစိုးရကဆိုရပြောခွင့်ရကပြောကြားလိုက်ပါတယ်ဆေးရရှိလေးယောက်ကိုဖမ်းဆီးလိုက်ပြီးတော့တယောက်ကတော့ထွက်ပြေးနေတော့မှဖြစ်တယ်လို့ကမ္ဘောဆိုရပြောခွင့်ရဂိုင်ဘာထရန်မပန်ဂူကပြောပါတယ်အဲ့ဒီဆေးရရှိတွေဟာမြို့တော် Liberalville မှာရှိတဲ့ကမ္ဘောဆိုရပိုင်းရေဒီယိုအသံလွှင့်ရုံကိုတင်ယူခဲ့ကြပြီးတော့မြို့သားပြန်လည်တည်ဆောက်ရေးကောင်စီကိုတီထောင်သွားခြင်းလဲလို့ကြေညာခဲ့ပါတယ်မော်ရိုကိုနိုင်ငံကဆေးမှာဆေးကုသမှုခံယူနေတဲ့သမရအလီဘွန်ဂိုဟာမော်ရိုကိုဆေးရုံကနေတဆင့်တိုင်းပြည်ကိုရေဒီယိုကနေမိန်ခေါ်ပြောကြားစဉ်အတွင်းမှာတမရအနေနဲ့ဒီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ပါမလားဆိုပြီးတော့သူတို့အနေနဲ့ပို့ပြီးတော့တန်ကြားရှိခဲ့ကြတယ်လို့အာနာသိန်းအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ကယ်လီအွန်ဒိုအိုဘီအန်ကပြောပါတယ်မကြသေးခင်ကလေဖြတ်ဝေနာခံစားခဲ့ရတဲ့မော်ရိုကိုတမရဟာယောဂါတက်တာပျောက်ကင်းလာနေပြီဖြစ်ပေမဲ့အခုအခါမှာမော်ရိုကိုနိုင်ငံမှာပဲဆက်ပြီးတော့ရှိနေသေးတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းနယ်လာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာခီးတထောင်နာပြီးဩစတြေးလျနိုင်ငံကိုထွက်ပြေးခိုလုံမှုကြိုးစားတဲ့ဆာဒီအာရေဗျားလူမျိုးအမျိုးသမီးငယ်ကိုအတင်းအကျပ်ဆာဒီအာရေဗျားနိုင်ငံကိုပြန်ပို့မှာမဟုတ်ဘူးလို့ထိုင်းရုံလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အသက်18နှစ်အရွယ်ရာဖာမိုဟာမက်အယ်ခနူးဆိုတဲ့အမျိုးသမီးငယ်ဟာမိသားစုနဲ့အတူအပန်းဖြေခရီးထွက်နေစဉ်ကူဝိတ်နိုင်ငံကနေပြီးတော့စနေနေ့ညတုန်းကဘန်ကောက်မြို့ကသုဝနဘူမိလေးစိတ်ကိုရောက်လာတာဖြစ်ပါတယ်။လေးစိတ်ဟိုတယ်ဂန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ပုံခုနေတဲ့အဲ့ဒီမိန်းကလေးကသူ့ကိုကုလသမဂ္ဂတာဝန်ရှိသူတယောက်ရောက်နဲ့ပေးတွေ့ဖို့ Twitter လူမှုကွန်ရက်ကနေအချိန်ချင်းရုပ်သံတွေတွင်ပြီးတော့တောင်းဆိုခဲ့ပါတယ်။ရာဖာခနူးကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ခွင့်ပေးမယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့အကြီးအကဲဘိုမူဆူရာကီရဲ့ hack brand ကဒီကနေ့တင်းလာနေမှာပြောကြပါတယ်။ရာဖာခနူးမီကသူ့ရဲ့မိသားစုဟာတင်းကျပ်လွန်ပြီးတော့ဇပင်ညှက်မိတဲ့အတွက်သူ6လကြာအခန်းထဲမှာပိတ်ထားခံရကြောင်းသူ့ကိုဆော်ဒီကိုပြန်ပို့ရင်ထောင်ကနေလွတ်တာနဲ့သူတက်ခံရမှာတရားရဂိုင်းနှုံးသေးစားကြောင်း Twitter ပေါ်မှာပြောကြားခဲ့ပါတယ်။သူစီမှာခီးသွွာလာခွင့်အထောက်အထားဆောင်ရွက်စာတမ်းမရှိသလိုငွေကြေးလည်းမပါတဲ့အတွက်ထိုင်းအာဏာပိုင်တွေကထိုင်းနိုင်ငံတဲကိုဝင်ခွင့်ညှဉ်းဆန်ခဲ့ပါတယ်။ခနူးကတော့သူ့ရဲ့ passport ကိုဆာဒီနဲ့ကူဝိတ်တာဝန်ရှိသူတွေကသူ့ထိုင်းကိုရောက်လာချိန်မှာတင်းစီသွားတယ်လို့ပြောပါတယ
်။ကုန်သွယ်ကုန်အပြန်အလှန်ကောက်ခံရေးကိစ္စတင်းမာနေတဲ့ American နဲ့တရုတ်နိုင်ငံကြားဖြစ်လည်မှုရာရေးနှစ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကူးစက်တွေ Beijing မြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နောက်ရကြဆွေးနွေးပွဲကနေရလကောင်ထွက်ပေါ်လာမယ်လို့နှစ်ဖက်စလုံးကအကောင်းမြင်ပြောကြားခဲ့ကြပါတယ်။တရုတ်နဲ့သဘောတူညီချက်တစ်ခုရမယ်လို့ထင်ကြောင်းသမ္မတဒေါနယ်ထရန့်ကပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့သလိုတရုတ်နိုင်ငံဂျာယီဌာနပြောခွင့်ရလူခန်းကလည်းအပြုသဘောဆောင်ပြီးအလုပ်ဖြစ်တဲ့ဆွေးနွေးမှုတွေဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်ဒေါ်လာ150ဘီလီယံထန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာသမ္မတထရမ့်ကပြီးခဲ့တဲ့နှစ်က25ရာခိုင်နှုန်းသွင်းကုန်ခွန်တိုးကောက်ခဲ့ပါတယ်တရုတ်ဘက်ကလည်းတုံ့ပြန်တဲ့အနေနဲ့ဒေါ်လာ100ဘီလီယံထန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်ခွန်တွေကောက်ခဲ့ပါတယ်ကုလကုံတွေဆိုင်ရာတင်းမာမှုကိုညှိနှိုင်းဖြေရှင်းဖို့အတွက်ဇန်နဝါရီ1ရက်နေ့ကနေရက်ပေါင်း90ကြာသွင်းကုန်ခွန်တွေတိုးမြှောက်ခတ်မှုတွေစိုင်းထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတင်းငွေတွေကကျင်းပတဲ့86ကြိမ်မြောက် Golden Globes ဆုပေးပွဲမှာအကောင်းဆုံးဒရာမာရုပ်ရှင်ဇာတ်ကားဆုကို Bohemian Rhapsody ရုပ်ရှင်ကရရှိသွားပါတယ်။1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိနာမည်ကျော်တဲ့ Britain Rock တိတ်ဂီတာအဖွဲ့ Queen အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။ဒရာမာရုပ်ရှင်ကားအတွက်အကောင်းဆုံးမင်းသားဆုကလည်း Queen ဂီတာအဖွဲ့ရဲ့ပင်တိုင်အဆိုတော် Freddie Mercury လို့တရုတ်ဆောင်တဲ့ Rami Malek ကရရှိပါတယ်။အကောင်းဆုံးမင်းသမီးဆုကိုတော့ The Wife ရုပ်ရှင်ကမှတရုတ်ဆောင်တဲ့ Glenn Close ကရရှိသွားပါတယ်။မင်းသား Bradley Cooper နဲ့အဆိုတော် Lady Gaga တရုတ်ဆောင်တဲ့ A Star is Born ရုပ်ရှင်ကအကောင်းဆုံးမင်းသားမင်းသမီး Director ဇာကားဆုတွေရမယ်လို့ခန့်မှန်းချက်တွေထွက်ခဲ့ပေမဲ့မရခဲ့ပါဘူး။ဟာတဒါမှမဟုတ်ဂီတအသားပေး Musical Film အတွက်အကောင်းဆုံးရုပ်ရှင်ဆုကိုတော့ Green Book ရုပ်ရှင်ကရရှိပါတယ်။ America မှာဒီလူပြူလူမဲခွဲခြားတဲ့1960ပြည်နှစ်ပိုင်းကအခြေအနေကိုကြော်ရွခံပြီးတော့တောင်ပိုင်းမျိုးတွေကိုလှည့်လည်ဖျော်ဖြေတဲ့ African American ဆန္ဒဆရာတယောက်နဲ့သူ့ရဲ့လူပြူရင်မောင်းတို့အကြောင်းရိုက်ကူးတဲ့ရုပ်ရှင်ဖြစ်ပါတယ်။အာရှတရုတ်ဆောင်တွေအဓိကတရုတ်ဆောင်တဲ့ဒီ Crazy Rich Asians ရုပ်ရှင်ကဒီကဏ္ဍမှာစကားတင်ရွေးခံခဲ့ရပေမဲ့ဆုမရခဲ့ပါဘူး။ Golden Globes အဓိကဇာတ်ဆောင်မင်းသမီးဆုတွေအတွက်စကားတင်ရွေးခံရသူတွေထဲမှာတော့ Crazy Rich Asians ရုပ်ရှင်တွေကမင်းသမီး Constance Wu ပါဝင်ခဲ့ပြီးတော့ဒါဟာ44နှစ်အတွင်းမှာပထမဆုံးအာရှအမျိုးသမီးတစ်ယောက်စကားတင်ရွေးခံခဲ့ရတာလည်းဖြစ်ပါတယ်။2019 Golden Globes ရွှေကမ္ဘာလုံးဆုမှာအကောင်းဆုံး Director ဆုကိုတော့ Roma ရုပ်ရှင်ကိုရိုက်ကူးတဲ့Alfonso Cuarón ကရရှိပါတယ်။ Hollywood ရုပ်ရှင်လောကမှာလူပြူတွေသာလွှမ်းမိုးနေတာမျိုးမဟုတ်ဘဲလူမျိုးအသားအရောင်မျိုးစုံပို့ပြီးတော့နေရာပိုရလာဖို့နဲ့တရုတ်ဆောင်အမျိုးသမီးတွေကလည်းတရုတ်ဆောင်အမျိုးသားတွေတန်းတူပို့ပြီးတော့အသိအမှတ်ပြုခံရရေးအတွက်ဆုရရှိသူတချို့ကဒီဆုလက်ခံမင်ကွန်းမှာထည့်သွင်းပြောကြားတိုက်တွန်းကြပါတယ်။
အရစောအမျိုးပြည်ထောင်စု UAE နိုင်ငံမှာဒီကနေ့ချင်းပါတဲ့အာရှဖလားဘောလုံးဝင်မှာတော့တရုတ်အသင်းအနိုင်ရသွားပါတယ်။တရုတ်နဲ့ကာဂျစ္စတန်အသင်းတို့ဒီကနေ့ကစားခဲ့ကြပြီးတော့တရုတ်အသင်းဟာနောက်ကနေလိုက်ကစားပြီးမှနောက်ဆုံးမှာ2-2နဲ့နိုင်သွားတော့ပါ။အခုလောလောဆယ်မှာတော့ထောင်ကိုရီးယားနဲ့ဖိလစ်ပိုင်တို့ကစားနေကြပြီးတော့ဒုတိယပိုင်း53မိနစ်ရောက်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ကြပဲဂိုးမရှိသေးကြနေပါတယ်ခင်ဗျာ
။မဆုမြတ်မွန်နဲ့ကိုရနိုင်တို့ကနောက်ဆုံးရသတင်းတွေကိုကြေညာသွားတာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တက်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်ရဲ့အခြေအနေအပါအဝင်နိုင်ငံရဲ့လုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးတွေနဲ့ပတ်သက်လို့နိုင်ငံတော်သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်တဲ့စစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုနှိမ်နှင်းစစ်ဆင်ဖို့နိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရကပြောပါတယ်အကြောင်းစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ
်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်မြောက်ပိုင်းမှာရဲကင်းစခန်းတွေကိုအေးအေးလက်နက်ကင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်လို့အတော်လေးမေးခွန်းထုတ်ဆရာဖြစ်ခဲ့ပါတယ်စစ်စင်ရေးတွေရှိနေတဲ့ကြားမှာပဲအခုလိုလုံခြုံရေးရဲစခန်းတွေတိုက်ခိုက်ခံရတာဟာထောင်လန်းရေးအာဏာချက်လုံခြုံရေးအာဏာချက်တွေကြောင့်ဖြစ်တယ်လို့တုံ့တက်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အခြေအနေအပါအဝင်ပြည်ရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့သမ္မတအပါအဝင်အစိုးရအကြီးအကဲတွေနဲ့တက်မတော်ခေါင်းဆောင်တွေဒီကနေ့အစည်းအဝေးပြုလုပ်ခဲ့ပါတယ်။အပြုသဘောဆောင်ဆွေးနွေးခဲ့ကြပြီးတုံ့တက်ပြင်ဆင်မှုတွေလည်းလုပ်ခဲ့တယ်လို့သမ္မတရုံးပြောခွင့်ရှိသူဦးစောထေးကနေပြည်တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
အဓိကကတော့ကျွန်တော်တို့ဒီနေ့ရခိုင်ကိစ္စတခုတည်းဆွေးနွေးတာမဟုတ်ဘူး။နံပါတ်1နိုင်ငံကရေးရကိစ္စတွေဆွေးနွေးတယ်။နံပါတ်2ကျွန်တော်တို့ပြည်တွင်းလုံခြုံရေးကိစ္စတွေဆွေးနွေးတယ်။နံပါတ်3ကကျွန်တော်တို့တက်မတော်ကနေပြီးတော့ဒီဇင်ဘာလ27ရက်နေ့မှာတပတ်သက်ပြစ်ခတ်ရစဲရေးချိန်ညှိလိုက်တယ်။ချိန်ညှိပြီးတဲ့နောက်ပိုင်းမှာဒီနယ်ဒီမှာပေါ့နော်ဘလို့အခြေအနေတွေရှိတယ်ဆိုတာဒါကြီးဆွေးနွေးတယ်။နောက်ဆုံးချက်ကတော့ခုရခိုင်ပြည်နယ်နောက်ဆုံးဖြစ်စဉ်အပြင်အာစာအကြံဖက်တိုက်ခိုက်နိုင်မှုအလားအလာအဲ့ဒါတွေလည်းပါပါတယ်။အားလုံးပေါင်းကျွန်တော်5ခုလောက်အရှုံး5ခုလောက်ဆွေးနွေးတယ်ဆွေးနွေးတော့ပါမှာတမရဟောတိုင်းမင်းတော်ဟိုတက်ချုပ်တူချုပ်ပေါ့နော်စသည်ပြီးအကုန်လုံးအပြုသဘောနဲ့အဆောင်နဲ့ဆွေးနွေးခဲ့တယ်ပေါ့နော်ဟိုပြန်ပြီးတော့တုံးတက်ပြီးတော့ဒီထက်ပိုကောင်းမအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကြီးလဲကျွန်တော်တို့ဟိုလူကြီးတွေညှိပါတယ
်အစည်းအဝေးကိုနိုင်ငံတော်တမရနိုင်ငံတော်အတိုင်းမင်းကန်ပုတ်ကိုဒုတမရတွေလှွတ်တော်ဥက္ကဋ္ဌတွေကာကွယ်ရေးဦးစီးချုပ်ဒုကာကွယ်ရေးဦးစီးချုပ်နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနိုင်ငံတကာအတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးရင်းနှီးမြှုပ်နှံမှုနဲ့အပြည်ပြည်ဆိုင်ရာစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌတို့အပြင်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအရာရှိချုပ်တို့တက်ရောက်ခဲ့ကြပါတယ်။ဖွဲ့စည်းပုံအရာနိုင်ငံတော်လုံခြုံရေးဆိုင်ရာအခြေအနေတွေပေါ်လာရင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံခေါ်ယူဖို့ဆိုတာပါဝင်ပေမဲ့ NLD အစိုးရလက်ထက်မှာတော့လုံခြုံရေးကိစ္စတွေကြုံလာတိုင်းကာလုံအမည်နဲ့ခေါ်ယူတာမျိုးမဟုတ်ပဲအစိုးရအကြီးအကဲပါဝင်မှုအရေးအတွက်တိုးပြီးအမျိုးသားလုံခြုံရေးဆိုင်ရာအစည်းအဝေးခေါင်းစစ်တက်ခေါ်ယူလို့ရှိပါတယ်။အေးလက်နက်ကင်အဖွဲ့တွေကိုစစ်စင်နှိမ်နှင်းဖို့တမရုံကလည်း မြန်မာစစ်တပ်ဘက်ကိုညွန်ကြားထားပြီးဖြစ်တယ်လို့သမရယုံပြောခွင့်ရှိသူကဆိုပါတယ
်ကျွန်တော်တို့အဲ့ဒါတော့တိတိကျကျတော့ကျွန်တော်တို့တပ်မတော်နဲ့လည်းပြောထားတယ်တောင်းကျမ်းသူနေနေစစ်စီရင်ကျွန်တော်တို့လုပ်ဖို့ပြောထားပြီးသားဖြစ်ပါတယ်အဲ့အတွက်လည်းကျွန်တော်တို့တပ်မတော်ကိုညွန်ကြားထားတာကတောင်းကျမ်းသူနေနေစစ်စီရင်ကိုထိရောက်စွာဆောင်ရွက်ဖို့ကျွန်တော်တို့သမရယုံနေနဲ့ညွန်ကြားထားပြီးဖြစ်ပါတယ်လို့အဲ့ဒါလေးပြောချင်တယ်တတဘောလေးဆောင်လာပါဆောင်လာဆိုကျွန်တော်တို့အစိုးရနဲ့တက်မလို့တတဘောလေးရှိတယ်။အခုငင်းကြိုင်ဖြစ်စဉ်နဲ့ပတ်သက်လို့လည်းကျွန်တော်တို့ညှိနှိုင်းဆောင်ရွက်မှုတွေလုပ်တယ်။အလားတူရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ညှိနှိုင်းပြီးတော့လှုပ်ဆောင်နေတာဖြစ်တယ်
။ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့ကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာရှိတဲ့ကျောင်းတောင်ငမင်းပေါ်ဂုံပြည်နယ်ခတိလာရဲကင်းတွေကိုရခိုင်တပ်မတော်ကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ရပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်တလောအခြေအနေတွေနဲ့ပတ်သက်လို့တရုတ်အစိုးရကတော့မြန်မာနိုင်ငံအတွင်ငြိမ်းချမ်းရေးနဲ့ပြန်လည်တင့်မြန်ရေးဆွေးနွေးမှုတွေကိုထောက်ခံအားပေးပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတော့ပြင်းပြင်းထန်ထန်ဆန့်ကျင်ရှုတ်ချတဲ့အကြောင်းဒီကနေ့တရုတ်နိုင်ငံသားရေးသတင်းဌာနဘက်ကထုတ်ပြန်ထားပါတယ်။သဆိုင်ရာဖွဲ့စည်းတွေအနေနဲ့ထိတ်တန့်ရင်ဆိုင်မှုတွေမဖြစ်အောင်ထိမ့်သိမ်းဆောင်ရွက်ကြဖို့နဲ့မတူကွဲပြားမှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ပြေလည်အောင်ဖြေရှင်းကြဖို့ဒါမှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်အောင်မြအောင်လုပ်နိုင်လိမ့်မယ်ဆိုပြီးဒီကနေ့ဘေကျင်းမြို့တော်ကတရုတ်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်လူခန့်ကပြောဆိုထားပါတယ်ရှင်
မမေခသတင်းတင်ပို့ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရခိုင်ပြည်နယ်ကိုနိုင်ငံတော်တိုင်ပင်ခံရုံးရဲ့ဒုတိယဝန်ကြီးနဲ့အတူသတင်းရယူဖို့ရောက်ရှိနေတဲ့ကျမတို့ VOA သတင်းတော်ကိုဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါတယ်စစ်ရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်စင်ရေးတွေကရှိနေချိန်မှာပဲလွတ်လပ်ရေးနေ့လိုမျိုးအရေးကြီးအချိန်ခါမှာတော့ရဲလုံခြုံရေးကင်းစခန်းတွေကိုအလစ်အငိုက်ဝင်အတိုက်ခံရတဲ့အနေအထားကစစ်တပ်ရဲ့ထောက်လှမ်းရေးသတင်းရယူနိုင်မှုအားနည်းခဲ့တာလားရဲတပ်ဖွဲ့ရဲ့လုံခြုံရေးအားနည်းမှုကြောင့်လားနောက်အခုလိုမျိုးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့ရဲကင်းစခန်းတွေကိုဝင်တိုက်ခဲ့တဲ့အပေါ်မှာဒေသခံတွေရဲ့အမြင်သုံးသပ်ချက်တွေကဘယ်လိုရှိပါသလဲဆိုတဲ့အပေါ်မှာ VOA သတင်းတောက်ရဲ့သုံးသပ်ချက်ပါဝင်တဲ့အမြင်သဘောထားတွေကိုသိနိုင်မှုရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ကျမတို့ရဲ့ VOA သတင်းတောက်ကိုကြော်ကြော်သိန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပြပါတယ်
ဟုတ်ကဲ့ပါထောက်လိုင်းအားနဲ့လူလာတော့မှုလုံသွေးမအားနဲ့လူလာဆိုတဲ့မိခွန်းတွေအဖြစ်အတိအကျကိုကျွန်တော်တို့သိကြရတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့ဘဝရှိသူတွေပြောတဲ့အခါမှာမကြာခဏထက်ပြောတာကတော့အေအဖွဲ့ကအင်အားအစမတန်တာလုံနဲ့အင်အားနဲ့လာတိုက်တယ်ကလက်နက်ကလည်းပဲတာလုံနဲ့လက်နက်အင်အားပေါ့လက်နက်ကြီးငယ်တွေကိုတုံးပြီးတော့တိုက်တယ်ဆိုပြီးတော့အဲ့ဒါကိုပြောတာကျွန်တော်တို့ကြားရပါတယ်အဲ့တော့ဒီလိုအင်အားအလုံးရှင်းနေလာတိုက်နိုင်တာကိုသူတင်ပြီးတော့လာတိထားသလားမျောလင့်ထားသလားဆိုတဲ့မျိုးကနေပတ်သက်ရင်ဒါလည်းအင်အားလုံးရှင်းနေလာနိုင်တယ်လို့မျောလင့်ထားတယ်ဆိုပြီးတော့အဲ့ဒီအတွက်လည်းပြင်ဆင်ထားတယ်ဆိုပြီးတော့ရေမှုကျုပ်မြင့်တူကဖြေတာရှိပါတယ်ဟလာတစ်ဖက်မှာလည်းပဲဒီ data တွင်းမှာလှုပ်ရှားနေတဲ့ဟလာစစ်ကူတွေရှိတယ်ပစ်ကူတွေရှိတယ်ပြင်ထားတာတွေရှိတယ်ဒါပေမဲ့လည်းလမ်းမှန်ဆက်သွယ်ရေးကဒီလောက်မလွယ်ကူလှတဲ့အတွက်အနောက်နေတာကြောင့်မလို့အချိန်နည်းနည်းနောက်ကျပြီးတော့မှရောက်တယ်။အဲ့ဒီအတွက်ကြောင့်အခုလိုမျိုးခိခိုက်ကြဆုံးတာတွေရှိသွားတယ်ဆိုတဲ့သဘောမျိုးပြောဆိုပါရခင်ဗျာ
။အဲ့တော့ဒီရခိုင်ပြည်နယ်ထဲမှာလုံခြုံရေးတာဝန်ယူထားတဲ့ဒီရဲလုံခြုံရေးကင်းစခန်းတွေကိုအေးလက်နက်ကင်တပ်ဖက်ကနေပြီးတော့ဒီလိုမျိုးအလစ်အငိုက်ဝင်ပြီးတော့တိုက်တဲ့အပေါ်မှာပေါ့နော်။ဒေသခံပြည်သူတွေပေါ့နော်အထူးသဖြင့်ဒီဒေသခံတွေရဲ့သဘောထားအမြင်ကရောဘယ်လိုများရှိတယ်ဆိုတာကိုသိခဲ့ရပါလဲရှင့်။
ဟုတ်ကဲ့ဒီတော့ကလေးရဲ့အမြင်ဆိုလို့အေးပေါ်လူကြီးရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲမှုကျုပ်မြင့်တိုးကိုအရင်မျိုးမေးပါတယ်ပြီးတဲ့ခါမှာတော့ရဲမှုကျုပ်မြင့်တိုးကအေးပေါ်ဘယ်လောက်ထောက်ခံမှုရှိတယ်မရှိဘူးဆိုတော့သူ့အနေနဲ့အတိအကျမသုံးသပ်ချင်ပါဘူးတဲ့ဒါပေမဲ့ဒီတော့ကံတွေထဲမှာပဲအေးအဖွဲ့လေးကိုဝင်သွားတဲ့လူတွေရှိတယ်ပြီးတော့အဲ့ဒီလူတွေနဲ့ဆက်နွယ်တဲ့ဆွေမျိုးသားချင်းနှိပ်စွေတွေရှိတယ်အဲ့ဒီလူတွေကအလားအေးအဖွဲ့ကိုအားပေးအားမြောက်လုပ်တယ်လို့ပြောလို့တော့မရဘူးဒါပေမဲ့အနီးရဒါကြောက်ရတာမျိုးဖြစ်တယ်ဆိုတဲ့အဲဒီစကားတိုင်းပြီးကြပါပဲသူပြောတာမျိုးတော့ရှိပါတယ်ကျွန်တော်ကံရလို့ဆိုပါတယ်ဒီကတိလစခန်းကနေပြီးတော့ပြန်အစင်းမှာအဲ့ဒီရွာပေါ့နေသားဆောင်ရတက်ဖွဲ့ကနေပြီးတော့သူတို့ကောက်ွယ်ပေးထားတဲ့အောက်ကရွာအဲ့ဒီရွာကိုကျွန်တော်တို့ဖြတ်ပြန်တဲ့အချိန်မှာရွာကန်လူကြီးတူနဲ့မိတ်နှုတ်ဆက်ပြီးတော့စကားအနည်းငယ်ပြောပြင်ရခဲ့ပါတယ်အဲ့ဒီလူကြီးရဲ့ပြောစကားအရမှာတော့အေးဘောဟလာသူကြိုက်တယ်အေးကိုထောက်ခံတယ်ဆိုတော့အရေးလက္ခဏာကလည်းပြောတာမရှိပါဘူး ူပြောတာမှာအလေးနဲ့ပြောတာကတော့သူတို့အနေနဲ့ဒီလိုတိုက်ပွဲတွေဖြစ်ချင်ဘူးဒီလိုဖြစ်တဲ့အခါမှာသူတို့လုံခြုံမှုလည်းမရှိဘူးကြွားရဲကဆိုရင်တချို့ဆိုရင်ဒီနေ့ထပ်ဆူလာရင်တောင်းတော့ဖို့တိစဉ်းစားနေပြီဒါသူတို့လုပ်ငန်းကိုင်ငန်းတွေလည်းပဲမလုပ်ရဘူးလို့မျိုးပြင်ချက်တဲ့အခါကျတော့ဒါကြောင့်မလို့သူတို့အနေနဲ့ကတော့တိုက်ပွဲတွေဖြစ်ချင်ဘူးငင်းငင်းကြမ်းကြမ်းပဲနေချင်တယ်ငင်းငင်းကြမ်းကြမ်းနဲ့ဖြစ်ချင်တယ်ဆိုတဲ့သဘောထားစကားမျိုးကျွန်တော်ကိုပြောပါတယ်ပါဆို
ဟုတ်ကဲ့ပါရှင်အဲ့တော့ကိုကျော်ကျော်သိန်းကအခုဒီဖြစ်ခဲ့တဲ့ဖြစ်စဉ်တစ်ချောင်းလုံးမှာရှိတဲ့ဒီရဲစခန်းတွေကိုလည်းတွားခဲ့တယ်ဒီအခုလောလောဆယ်မှာတင်းချောင်နေတဲ့စစ်ပေးရှောင်ဒုက္ခသည်တွေနဲ့လည်းကိုယ်တိုင်တွေ့ခဲ့တာမျိုးတွေလည်းရှိတယ်ဆိုတော့ဒီခီးစဉ်တွေမှာတွေ့ခဲ့မြင်ခဲ့ကြားသိခဲ့ရသမျှအနေအထားပေါ်မှာကိုကျော်ကျော်သိန်းကိုယ်တိုင်ကရောဘလို့သုံးသပ်မိပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်ပြောရရင်တော့ကျွန်တော်တို့သိချင်တဲ့မိကုန်းတော်ဝင်များတန်ခဲ့တယ်လို့ပြောရမှာပါဥမာပြင်ကပြောတဲ့လာလုံချိုရင်တက်ဖို့လေပေါ့လေတက်မလို့ဒီတက်ဖွဲ့ကြီးတမရအပါအဝင်သူညီတက်ဖွဲ့ကြီးပေါ်မှာရောဒီတက္ကံလူကြီးရဲ့သဘောထားထောက်ခံမှုကသူရှိလဲဆိုတဲ့မျိုးဝင်မျိုးကိုကျွန်တော်မျိုးဝင်မရခဲ့ပါဘူးပြီးတော့ဒီနောက်ဆက်တွဲရှင်နေနာရေးစစ်စင်ရေးလောက်တာဒီမှာလည်းပဲဒီတက္ကံကြီးပေါ်အကြီးကျယ်ဒါတိတက်မှုစူးစူးတက်ရောက်မှုမရှိဘဲနဲ့ဒါဒီတက္ကံကြီးတော့ကပူပေါင်းလာအောင်လို့ပဲလို့လုပ်မလဲဘာလို့စီစဉ်ထားလဲဆိုတာမျိုးလည်းကျွန်တော်မသိကြရပါဘူးတခါအေအေနဲ့ပတ်သက်ပြီးတော့ဆိုရင်လည်းအေအေကိုအဓိကထောက်ပံ့နေတာကဘယ်သူတွေလဲလာလက်နက်တွေမူကြီးပေးကားကြတယ်လေလာမှုရှိပေါ်နေဆက်ဆက်တဲ့ဆိုတဲ့ထောက်ထားမျိုးတွေရောရထားမျိုးရှိသလားစတဲ့မျိုးမျိုးတွေကျွန်တော်တို့မသိရပါဘူး။ပြောရရင်တော့ကျွန်တော်တင်မားတွေနဲ့မိကုံးအတော်များများအတွက်အဖြစ်ကိုမသိကြရဘူးလို့ပဲကျွန်တော်တို့ပြောရမှာပါ။ခီးစင်းရည်ရွယ်ချက်ကလည်းပြန်နိုင်ငံတော်အတိုင်းအတာမျိုးကိုဌာနတူရောက်ပြီးနေရေစုတွေရဲ့အဋ္ဌိတာကိုတွားပြီးတော့အလားကြီးရှိတဲ့ဒါကသစ္စုံအဘိစကားပြောတဲ့ဒီပြည်ရဲ့ခီးစင်းကိုကျွန်တော်တို့တွဲခေါ်တဲ့သဘောပါပဲ။ဒါပေမဲ့ကျွန်တော်အကြမ်းကြီးခံမနိုင်တာတခုကတော့ရေတုကိုယ်တိုင်ကလည်းပြောထားပါတယ်သူတို့ဒီတိုင်းကြည့်နေမှာမဟုတ်ဘူးလုံတင်လုံထိုက်တာကိုလုံသွားမယ်ပြင်ထားတယ်ဆိုတာမျိုးရှိတဲ့အခါကျတော့အဲ့ဒါဒီအရာဆိုရင်တော့ကျွန်တော်တို့အကြမ်းကြီးခံမလို့ကြတာကတော့ဒုနေတက်ဖို့ရည်နေနဲ့တန်ကြန်စစ်စင်ကြီးပေါ့လေစင်းနေစစ်စင်ကြီးဒီလုံမယ်လို့တော့ခံမလို့ကြပါတယ်
ဟုတ်ကဲ့ပါဒါကတော့ကျမတို့ရဲ့ VOA သတင်းတော့ကိုကြကြောသိန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းသတင်းလွှာတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဘက်ကိုဝင်ရောက်တိုက်ခတ်လာနေတဲ့မုန်တိုင်းအကြောင်းကိုတင်ဆက်ပေးကြပါတယ်ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံဘက်ကိုဥတီရွေလျားနေပြီးတော့ပင်လယ်ထဲမှာပဲအားပြော့သွားနိုင်ခြင်းရှိလို့စိုးရင်စရာမရှိပေမဲ့ငါးဖန်းရေယူနေနဲ့ရေချောင်းလိုက်တွေကိုသတိထားဖို့အကြံပြုထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်ပင်လယ်ပင်လယ်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာနောက်72နာရီအတွင်းအားပြော့သွားခြင်းမှာမြမကန်ရုံးဘက်ကိုဥတီရေရှားနေရလေဖြစ်ပါတယ်ဒီကနေ့မှာတော့မုန်တိုင်းရှင်ကြောင့်ရန်ကုန်တိုင်းမန္တလေးတိုင်းတို့မှာမိုးရွာသွန်းတာတွေဖြစ်ပေါ်ခဲ့ပါတယ်မုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံကိုဥတီနေပြီးမိုးတက်လေပြင်းတွေဖြစ်ပေါ်လာနိုင်လို့ငါးဖန်းရင်နေနဲ့လေကြောင်းလိုင်းတွေကိုသတိထားဖို့အကြံပြုထားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကအခုလိုပြောပါတယ
်မိုးတက်လေပြင်းကြတဲ့အချိန်မှာတော့ဒီကန်ဒီကန်ဝေးငါးဖန်းရင်နေနဲ့ဒီတင်မော်ကြီးပေါ့နော်အနည်းငါးသားမြန်တော့ကျွန်တော်မိုင်၄၀ဆိုရင်ကျွန်တော်တို့မင်းနေမြင်ထောက်ခါဖို့မရှိတော့ဘူးနော်အဓိကတော့ဒီလူမျိုးဒီမိုးတက်လေပြင်းကြနိုင်တဲ့အနေအထားမျိုးလေးတွေရှိပေါ့ကန်ဒီပြင်းမှာတော့ရှိနေတယ်နောက်တစ်ခုကတော့ဒီလေရင်ကြီးကဘာလဲဆိုတော့ဒီအဲ့ကနေပြတ်ထွက်လာတဲ့ဒိန်တိုက်ကြီးပေါ့နော်ဒိန်တိုက်ကြီးကဒီမိုးဒီနောင်ကြီးအနေနဲ့ထူရယ်ပေါ့နော်ဒီနေ့ဆိုရင်လာကျွန်တော်တို့ဒီငလာလုံးတွေရောက်မှုတွေသွားနေပြီးတော့မှကျွန်တော်တို့အိုင်စင်ပေါ့နော်ရေခဲတဲ့ဝန်နေပေါ့နော်ဒီမျိုးဝန်နေနေကျွန်တော်တို့အထုတ်ပြရတဲ့နေရာမျိုးရှိတယ်ပေါ့နော်အဲ့လိုကြီးရှိတဲ့အတွက်ကြောင့်ဒီနေရာတွေလေရင်ပြန်တဲ့နေရာတွေတို့ဒီကန်ဒီကန်ဝင်းငါးဖိုင်းရင်နေအနေနဲ့နေရာတွေကိုကြိုတင်သတိပြုပေါ့နော်နေလေရင်နေဆိုတဲ့ဒီဆောင်ရတဲ့ဒီတင်းနေပေါ်မှာဒီအိုင်စင်ဖြစ်နေတဲ့ဥစ္စာတွေဆိုရင်တော့သူကလေရင်ရှောင်ပြီးတော့မောင်းနိုင်ဖို့အတွက်ပေါ့နော်။ဒါလေးသတိပြုနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုအကြံပြုချက်အနေနဲ့ရေးချတော့ပါဟုတ်ကဲ့
။မုံတိုင်းကြောင့်မြို့ဝကျွန်းပေါ်ရခိုင်ကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာမိုးတက်လီပင်ကြောင်းနိုင်ပြီးရေပြင်းမြေပြင်လေဟာတနအိမ်မိုင်40ဒီတိုက်ခတ်ပြီးတော့လှိုင်းမြင့်ဟာရှစ်ပေကနေ10ပေတိရှိနေတယ်လို့မိုးစလကသတင်းထုတ်ပြန်ထားပါရယ်။ဇန်နဝါရီကနေမတ်လအထိဟာမုန်တိုင်းဖြစ်ပေါ်တဲ့ရာသီမဟုတ်ပဲရာသီဥတုဖောက်ပြန်ပြီးနှစ်ပေါင်း100ကျော်အတွင်းတကြိမ်သာဖြစ်ပေါ်တာဖြစ်တယ်လို့လည်းဦးကျော်မိုးကဆက်ပြောပါရယ်
။ညာသောအပြင်တော့ဒီနှစ်ပေါင်း100ကျော်အတွင်းမှာပေါ့နော်ဒီဇန်နဝါရီလမှာမုန်တိုင်းဖြစ်တယ်ဆိုတာပေါ့နော်။ဟိုတလုံးတော့ကြီးပေါ့နော်ဒါနှစ်ပေါင်း100ကျော်အတွင်းမှာတကြိမ်လောက်ဖြစ်ဘူးတော့ပေါ့နော်။အခုကတော့ဒီညာသောအပြင်တော့ဒီအခုနောက်ပိုင်းမှာတော့ဒီရာသီဥတုကျောင်းလည်လာတဲ့အချိန်ကျတော့ကျွန်တော်တို့ဒီမုန်တိုင်းမဖြစ်တဲ့လားလေပေါ့နော်ဒီဇန်နဝါရီဖေဖော်ဝါရီမတ်လတွေမှာကျွန်တော်တို့ဒီအခုဆိုရင်တော့မုန်တိုင်းကြီးဖြစ်လာတယ်ပြီးရဲ့နေတော့ဆိုရင်တော့ဖေဖော်ဝါရီလမှာမုန်တိုင်းငယ်ပေါ့နော်ဒီပြည်နယ်ရောင်းနေမုန်တိုင်းငယ် အဲ့ဒီလိုဖြစ်လာဒီနာနေရတာမုံတိုင်းဖြစ်တဲ့ရာသီတော့မဟုတ်ဘူးမုံတိုင်းမုံတိုင်းဘောနော်ဒီကောင်းတွေကကြိုးတွေ့မှာမှာဒါအချိန်တော့ဖြစ်တယ်သူမုံတိုင်းဖြစ်နိုင်တဲ့ချန်စ်ကဘာဘောနော်ဝမ်ပါဆန်ဒူပါဆန်တော့ပဲရှိတော့နော်အဲ့ဒီလိုမျိုးမှာဒီလိုလာဖြစ်နေတဲ့နေသားမျိုးပေါ့နော်ရာဒီကလည်းကျွန်တော်ပြောမယ်ဆိုတော့ဒီရာသီတို့ပြောင်းလဲမှုနဲ့လေအာဟိုသက်ဆိုင်နေတဲ့နေသ
ခဲ့ပြီးလီဘီယာနဲ့ယမန်ကအကျိန်20ဖြစ်ခဲ့ပါတယ်။လီဘီယာနဲ့ယမန်အကျိန်20ဟာပုံမှန်နှစ်တွေထက်စံချိန်တင်ဖြစ်ပေါ်ခဲ့တာလို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကမွေးချိန်များပြီးမြေကြီးမွမှုတွေဖြစ်ပေါ်ခဲ့လို့2018ဩဂုတ်လ29ရက်ကစွာရီတမန်ကျိုးသွားပြီးလူပေါင်း9000ကျော်ရေပေးတင်ခဲ့ရပါတယ်။ဒါအပြင်တင်းလိုင်တိုင်းဒေသကြီးမွန်ပြည်နယ်၊ကင်းပြည်နယ်တို့မှာလည်းစံချိန်တင်မိုးရွာသွန်းပြီးမြေကြီးမွမှုကြောင့်လည်းလူပေါင်းသိန်းနဲ့ချီရေပေးဒုက္ခကြုံတွေ့ခံစားခဲ့ရပါတယ်ခင်ဗျာ
။ခိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ကပ်ထေကိုမတိုက်ပါဘူးဆိုတဲ့တူရကီဘက်ကသဘောတူညီချက်မရဘဲနဲ့တော့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်မျိုးသားလူကြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကပြောဆိုလိုက်ပါရစေ။ဆီးရီးယားကနေအမေရိကန်တပ်တွေရုတ်မယ်လို့ဒီဇင်ဘာလ19ရက်နေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြေညာချက်ကြောင့်ဆီးရီးယားထဲမှာရှိနေတဲ့အမေရိကန်မဟာမိတ်ကပ်တပ်ဖွဲ့တွေအတွက်စိုးရိမ်စရာဖြစ်ခဲ့တာပါ။ဒီလိုမျိုးတူရကီနဲ့သဘောတူညီချက်ရဖို့အတွက်ကြိုးပမ်းမှုအမျိုးသားလူကြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကတူရကီနိုင်ငံကိုလည်းတွားရောက်ညှိနှိုင်းနေပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်သတင်းပေးပို့ထားတာကိုတော့ကိုသားညွန်ဦးပြောပြပေးပါရှင်
။ဆီးရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့2000လောက်ကိုပြန်ရုပ်မဲ့ကိစ္စဟာဆီးရီးယားပြည်ပခအတွင်းရင်ဆိုင်နေကြတဲ့အခြားအဖွဲ့တွေအတွက်စိုးရိမ်စရာတွေဖြစ်ခဲ့ပါတယ်။ကတ်တွေကိုစစ်ဆင်ရေးလုပ်မယ်ဆိုပြီးတော့တူရကီကကြေညာခဲ့တယ်လို့အမေရိကန်ကတက်ရောက်တာနဲ့အဲ့ဒီနေရာတွေကိုရုရှားကဝင်လာဖို့အလားအလာတွေကိုလည်းမြင်နေရပါတယ်။ဒါ့အပြင်အီရန်နိုင်ငံဘက်ကဆီးရီးယားကိစ္စဝင်ဆွတ်ဖက်လာနိုင်ခြေရှိတယ်လို့လည်းအစ္စရေးကသတိပေးပါတယ်။ IS စစ်သွေးကြောအဖွဲ့ဟာလည်းသူတို့ဆုံးရှုံးခဲ့တဲ့နေမျိုးတွေကိုပြန်ရဖို့ကြိုးစားလာနိုင်တယ်လို့သတိပေးချက်တွေထွက်လာပါတယ်။အဲ့ဒီအတွက်ကြောင့်လည်းအမေရိကန်တက်တွေယူသိမ်းရေးဟာအချိန်ယူရမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြန်ပြောခဲ့ပါတယ
်။ We are pulling back in Syria.
ဆီးရီးယားကနေကျွန်တော်တို့ပြန်ထွက်ပါမယ်။ကျွန်တော်တို့တက်တွေကိုပြန်ယူသိမ်းသွားပါမယ်။ဒါပေမဲ့အလင်းစလိုကြီးလုံမယ်လို့ကျွန်တော်ဘယ်တော့မှမပြောပါဘူး ISISJ ကိုလုံးဝချေမုန်းသွားမှာပါ
ဒီအတွက်လေဒေသတွင်းကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့တူရကီနဲ့အစ္စရေးတို့နဲ့ဆွေးနွေးဖို့အတွက်သူ့ရဲ့မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကိုသမ္မတထရမ့်ကအရှိလေပိုင်းဒေသကိုဆစ်လွတ်ခဲ့ပါတယ
် Right on your border we have the problem of
Syria ပြည်ပခပြဿနာကြီးဟာခမားတို့နယ်စပ်မှာကိုရှိနေတာပါ Syria အရှေ့မြောက်ပိုင်းဒေသကတပ်ဖွဲ့တွေရုတ်သိမ်းဖို့သမ္မတဆုံးဖြတ်ချက်ကိုဆွေးနွေးသွားမှာပါဒီအစီအစဉ်ဟာ IS ကိုနှိမ်နှင်းနိုင်မှဖြစ်တယ်လို့ဒေတာရင်း IS တွေနဲ့အကြမ်းဖက်အုပ်စုတွေကိုရင်ဆိုင်တိုက်ခိုက်နေသူတွေအစ္စရေးနဲ့အခြားမိတ်ဆွေတွေကိုချင်းချောက်မှုထပ်မဖြစ်လာစေဖို့ရည်မှန်းပါတယ်
။အမေရိကန်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ပြောသွားတာပါ။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS တွေနဲ့မြေပြင်ဆစ်ဆင်ရေးတွေမှာခပ်တွေဟာရှီတန်းကပအဝင်တိုက်ပွဲဝင်နေကြတဲ့သူတွေပါ။ဒါကြောင့်လည်းအမေရိကန်တပ်တွေရုတ်သိမ်းသွားမယ်ဆိုရင်ဆီးရီးယား၊ဆူယားနဲ့တူရကီတို့ကသူတို့ကိုပြန်ရန်မူလာမယ့်အန္တရာယ်မှာရှိနေပါတယ်။ဆီးရီးယားမြောက်ပိုင်းမှာရှိတဲ့အကြမ်းဖက်သမားတွေကိုဖယ်ရှားဖို့စစ်ဆင်ရေးတွေကိုဆိုင်းငံ့ထားဖို့တော့သဘောတူတယ်။ဒါပေမဲ့လို့ဒီအစီအစဉ်ကိုတော့ဖျက်သိမ်းလိုက်မှာမဟုတ်ဘူးလို့တူရကီသမ္မတယူဆက်ထေယက်အာဒူဝန်ကပြောပါတယ
်။ Mr. Trump နဲ့ဖုန်းပြောပြစ်ပါတယ်။ American ဘက်ကတန်တမာရေးဆောင်ရွက်မှုလုံခြုံရေးအစီအစဉ်နဲ့ကြေညာချက်တွေကြောင့်ယာယီတော့ကျွန်တော်တို့ဆိုင်းငံ့ထားမှာပါ။ဒါပေမဲ့လို့ဒါကိုလုံးဝဖျက်လိုက်တာမျိုးမဟုတ်ပါဘူး။
ကပ်လက်နက်ကင်တွေကိုမတိုက်ခိုက်ပါဘူးဆိုရက်တူရကီဘက်ကသဘောတူညီချက်မရမချင်းတော့အမေရိကန်တပ်တွေရုတ်မှာမဟုတ်ဘူးလို့မစ္စတာဘော်တန်ကပြောပါတယ်။ဒါပြင်ဆီးရီးယားဆူယားကကမ်းလှမ်းလာတဲ့အပေါ်မှာကြံ့ကြံ့ခိုင်ပြီးတော့ရပ်တည်သွားကြဖို့ကိုလည်းမစ္စတာဘော်တန်ကကပ်လက်နက်ကင်တွေကိုတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထုတ်လင်းပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့ညပိုင်းရဲ့မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်နေနာဆင်နေရတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုက်လိုမီတာ24 25 32 51နဲ့လိုက်လက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီဒုတိယပိုင်းအစီအစဉ်မှာတော့အစီအပွားရေးခန်းနာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ဒီနေ့ညဝေမျှမယ့်အကြောင်းအရာလေးကတော့ဒုတိယအောင်မြင်ဖို့အတွက်အလို့အဆုံအရာဆိုပြီးခေါင်းစဉ်ပေးထားပါတယ်။အဲ့ဒါကတော့ပိတ်ပန်နေကြလေးလာဖော်ထုတ်ထားတဲ့ theory တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင်မြင်ကိုတူအရာရောဖတ်ပူးမှတ်ပူးရတဲ့နာမည်ကျော်ပုဂ္ဂိုလ်ကို
ဒေးဗစ်ဂန်အောင်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်အဆုံးအပတ်စဉ်ကဏ္ဍတွေကစီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ NND ဆိုရအုပ်ချုပ်ခဲ့တဲ့နှစ်ကျော်ကာလအတွင်းမှာတော့တိုင်းပြည်ရဲ့စီးပွားရေးဟာမျောလင့်ထားသလောက်တိုးတက်မလာတဲ့အပေါ်မှာအားမလို့အားမရပြောဆိုမှုတွေကကြဲကြဲလောင်လောင်ထွက်ပေါ်လာနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကလည်းခံမှန်းထားသလောက်ရောက်မလာတဲ့ကိစ္စတွေတိုင်းပြည်စီးပွားဖွံ့ဖြိုးမှုတွေကိုချိတ်ဆက်ပြောဆိုမှုတွေလည်းရှိနေပါတယ်စီးပွားရေးဖွံ့ဖြိုးမှုနှေးကိနေတာကတော့ရင်းနှီးမြှုပ်နှံမှုတွေရောက်မလာတဲ့အကြောင်းတစ်ခုတည်းပဲလားဒါမှမဟုတ်အုပ်ချုပ်ရေးရန်နရာဘက်ကရောဘလို့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုလိုအပ်နေပါသလဲဆိုတာကိုတော့စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင
်အာနာချင်းစနစ်အောင်မှနေပေါင်းများစွာနေလာခဲ့ရပြီးစီးပွားရေးနိုင်ငံရေးစတဲ့အဖက်ဖက်မှာချွတ်ချုံကျနေတဲ့အတိုင်းပြည်တစ်ခုကိုအချိန်တိုအတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ဖို့အင်မတန်ခဲယဉ်တဲ့ကိစ္စပါဒီကြားထဲကအစိုးရလုပ်သမျှလုပ်ငန်းစဉ်တိုင်းမှာအဟံအတားတွေကလည်းများစွာရှိနေတာပါဒါကြောင့်လဲတိုင်းပြည်တဲကိုနိုင်ငံတကာကတည်းရဲ့ရင်းနှီးမြှုပ်နှံမှုတွေလာကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကစင်ကာပူမှာနောက်ဆုံးကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာဖိတ်ခေါ်ခဲ့တာပါနိုင်ငံတော်အကြီးအကဲတွေကအဲ့ဒီလိုရင်းနှီးမြှုပ်နှံမှုတွေလာလို့ကြဖို့ဖိတ်ခေါ်တာဟာတချို့လူတွေအတွက်အထူးအဆန်းဖြစ်နေပေမဲ့ဒါဟာနိုင်ငံတကာခေါင်းဆောင်တွေလည်းလှုပ်လှိမ့်လှုပ်ထားရှိတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါတယ
်နိုင်ငံတိုင်းကကိုယ်နိုင်ငံမှာရင်းနှီးမြှုပ်နှံအောင်လုပ်ကြတဲ့အချိန်မှာခုနခေါင်းဆောင်တွေကိုယ်နိုင်လုပ်ကြတယ်အဖွဲ့အစည်းလိုက်ကိုလုပ်ကြတယ်ဥပမာစင်ကာပူဆိုလို့ရှိရင်ကမ္ဘာလဲပြီးတော့သူစပြီးကြိုးစားတော့ဆိုလို့ရှိရင်ကမ္ဘာလဲပြီးတော့ပြင်ကြားတဲ့အားတွေရှိတယ်နော်သူတို့ပြောနေကြတယ်အကုန်လုံးဖွင့်ပြတာလည်းရှိတယ်ဒီလောက်ကြီးလုပ်တယ်အဲ့ဒီလိုလုပ်ကင်ခဲ့ပုံနဲ့ပြောလို့ရှိရင်မြန်မာနိုင်ငံအဲ့ဒီလောက်ကြီးမလုပ်သေးဘူးလို့ပြောလို့ရတယ်နော်တခြားနိုင်ငံတွေကလုပ်ခဲ့တာလည်းရှိတယ်ဥပမာအဖြစ်ဗီယက်နမ်နိုင်ငံဆိုလို့ရှိရင်ဒီပါတယ်မကဘူးဒီရင်းရင်းနှီးမြှုပ်နှံမှုတွေပါစီဝါရေးရှင်ကုန်တက်လာအောင်ဖွင့်ကြရမယ်ဖွင့်ကြရတဲ့အခါမှာ CI လိုက်ပေါ့နော်သူတို့ကတော့ပြည်နယ်လိုက်ပေါ့နော် province တုံးတာပေါ့ဆိုတော့63ခုရှိတယ်63ခုကနေမှအကြိမ်ဆိုင်စီဝါရေးဖွင့်တဲ့အညွှန်းအရေးဆိုပြီးသတ်မှတ်ပြီးတော့တောင်းကြိမ်ဆိုင်နေအရာရှိတွေရဲ့ယာစုတိုးတာကိုအဲ့ဒါနဲ့ချိတ်ဆက်တယ်
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ကနိုင်ငံတကာညီလာခံတွေမှာအဲ့ဒီလိုဖိတ်ကြားခဲ့ပြီးတဲ့နောက်ရောက်လာလက်တန်းတော့နိုင်ငံတကာကရင်းနှီးမြှုပ်နှံလူသူတွေလုတ်ကန်ရလွယ်ကူအောင်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအသစ်ကိုဖွဲ့စည်းခဲ့ပြန်ပါတယ်။ဒီဝန်ကြီးဌာနအသစ်ရဲ့ရည်ရွယ်ချက်ကဘာတွေဖြစ်မလဲဆိုတာနဲ့အစချီပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုတစ်ခုတည်းကိုပဲမကြည့်ကြဘို့ဒေါက်တာတင်မောင်တန်းကပြောပါတယ
်။ဒီပြုရအဖြစ်တော့ရင်းနှီးမြှုပ်နှံနဲ့လာတဲ့ဟာကိုပို့ပြီးတော့စူးစိုက်စိုက်လေးလုပ်နိုင်အောင်လို့ဆိုတော့ရည်ရွယ်ချက်ရှိတယ်။ရင်းနှီးမြှုပ်နှံမှုလို့ပြောတဲ့အခါမှာပြည်ရင်းရှိတယ်ပြည်သားရှိတယ်စီဝါရေးတာဆုံးလိုက်ပြီးကိုကြည့်ရတဲ့အတွက်ပြည်ရင်းရင်းနှီးမြှုပ်နှံမှုလည်းကြည့်လို့လေစီဝါရေးနှီးမြှုပ်နှံမှုတစ်ခုတည်းနဲ့ရက်နေလို့မဖြစ်ဘူးအဲ့ဒီအခါမှာအခုထွက်လိုက်အခုနောက်ဆုံးထွက်လိုက်တဲ့ဝန်ကြီးဌာနရဲ့ပြည်ထောင်စုရုံးဝန်ကြီးရာဆက်ဆက်ဆောင်ရွက်နိုင်ဖို့လိုအပ်တဲ့ချက်တွေရှိလာနိုင်ပြီဟုတ်နော်ဒါကိုအောက်ဖက်နေနိုင်ဆောင်ရွက်ကြဖို့တော့လိုလိမ့်မယ်လို့ကျွန်တော်ထင်တယ်အမှားအဖြစ်ခုနပြောတဲ့ချိန်လိုက်ချိန်တဲ့အားမျိုးကိုမြန်မာနိုင်ငံမှာလည်းစီဝါရေးသမားတွေလုပ်တာပြန်လာဖြစ်အောင်အပြည့်တွေမှာဘယ်လိုဖွင့်မလဲဆိုတဲ့စဉ်းစားချက်မျိုးအပြည့်ပါနဲ့ပတ်သက်တဲ့ယူနီယုံနဲ့မျိုးဆိုပြည်ပါယူနီယုံနဲ့မျိုးဘယ်လိုဖွင့်မလဲဆိုတဲ့စဉ်းစားချက်မျိုးပေါ့ကျွန်တော်သိသလောက်ဆိုရင်ဝန်ထမ်းတွေကလည်းများသောအားဖြင့်သူတို့ဘောက်လို့ကြီးငင်းနေတာပေါ့နော်လက်ရှိရှိနေတဲ့ဝ ဝင်ငွေမလောက်တဲ့အတွက်ကြောင့်မလို့သူတို့ဒီဘေးပေါက်ရှာနေရတဲ့ဟာလေးတွေကိုလည်းသူတို့ဒီစက်ပြီးရှာကျင်တာပေါ့ဒါကတဘာဝလည်းကြားတယ်အဲ့တော့တစ်ဖက်မှာကြားတော့လည်းသူတို့ကတိုက်ပြီးတော့မလောက်ပေးကျင်တာမဟုတ်လောက်ပေးကျင်တယ်လောက်ပေးကျင်တဲ့ကိစ္စရရှိတယ်အဲ့ဒါလေးကိုကျွန်တော်တို့ကမယူနိုင်နဲ့ねဒီဖြစ်စဉ်ဒီတစ်ခုလုံးကိုကြောင်းမှုစူးစမ်းတဲ့အခါကျတော့နည်းနည်းလေးစိတ်ခေါ်ချက်တွေရှိမယ်ခုကမြင်လို့ကြီးမားလာနိုင်တယ်
နိုင်ငံကောင်းဆောင်တွေကယင်းနှိမ့်မြုံနှံမှုတွေလာလုကြဖို့ဘလောက်ပဲဖိတ်ခေါ်နေစေအောင်တော့ပြပကလာရောက်ယင်းနှိမ့်မြုံနှံလို့သူတွေဟာဖိတ်ခေါ်တိုင်းစီးပွားအခွင့်အလမ်းရှိတိုင်းလာကြတာတော့မဟုတ်ပါဘူးသူတို့ယင်းနှိမ့်မြုံနှံမဲ့တိုင်းပြည်အတွင်းကနိုင်ငံရေးနဲ့တခြားအခြေအနေအရာရာကိုခြုံငုံတုံးတက်ပြီးမှလာလေ့ရှိကြတယ်ဆိုတဲ့အချက်ကိုလည်းဒေါက်တာတင်မောင်တန်းကထောက်ပြပါတယ်ယင
်းနှိမ့်မြုံနှံမှုလာတာမလာတာဆိုတာကဒီလိုမှပြောတဲ့ပင်သာကြီးလို့ပြောတဲ့ဒီဘက်မှာလိုရင်းကြလို့ခေါ်တဲ့အရေးခိတ်ခါနဲ့ပတ်သက်နေတယ်ဒါဒါပေမဲ့အဲ့ဒါကအဓိကလားယင်းနှိမ့်မြုံနှံမှုနဲ့ပြောရင်အဲ့ဒါကအဓိကလားဆိုရင်တော့အဲတချို့ကိစ္စတွေမှာအဓိကကြတယ်ဥပမာတူရီဇင်အနောက်နိုင်ငံလာတဲ့ပြည်ပလုပ်ငန်းမှာတော့အဓိကတော်တော်လေးကြပြီမလို့ယင်းနှိမ့်မြုံနှံမှုနဲ့ပတ်သက်လာတဲ့ခါကျတော့ပြည်တွင်းကယင်းနှိမ့်မြုံနှံနိုင်တဲ့လောက်တာတိုင်းကပတ်ဝန်းကျင်ပေါ့အဲ့ဒီပတ်ဝန်းကျင်ကိုမထူထောင်နိုင်နေတာကအဓိကကြတယ်လို့ထင်တယ်နော်အဲ့ဒီလိုထူထောင်တဲ့နေရာမှာလည်းတတ်ဥပမာချင်းချက်နိုင်မှုလိုလိမ့်မယ်လို့ထင်တယ်ဥပမာအချင်းဒီဝိုင်းယင်းနှိမ့်မြုံနှံမှုနဲ့ဆိုင်တဲ့ယင်းနှိမ့်မြုံနှံမှုလုပ်ငန်းတွေကိုထုတ်ပေးတဲ့ကူညီတဲ့ဟာကတစ်သက်ခွဲထုတ်ပြလိုက်တာကောင်းမယ်လို့ထင်တယ်။အခုဆိုလို့ရှိရင်နိုင်ငံစီးပွားဆက်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုဌာနကိုတစ်သက်ဒီဌာနရဲ့လို့တစ်သက်လည်းခွဲထားတယ်ဆိုတော့အဲ့ဒီလိုအောက်ပါများတစ်သက်ထားလိုက်ပြီးတော့လုပ်ရင်ကောင်းမလားဆိုတော့စေပါလို့ရှိရင်ရနိုင်တယ်လို့ထင်တယ
်။မြန်မာနိုင်ငံမှာစီးပွားရေးလုပ်လို့သူတွေအနေနဲ့ပြည်တွင်းရောပြည်ပကလူတွေအတွက်ပါကြုံတွေ့နေရတဲ့ကျိုးနေစနစ်တွေရှိနေပြီးအဲ့ဒီလိုခက်ခဲမှုတွေရှိနေတာကိုကမ္ဘာပံ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့စတဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကလည်းလေ့လာတွေးရှိထားပြီးဖြစ်တယ်လို့ဆိုပါတယ
်။ဥပမာအားဖြင့်ဆိုတော့လက်သမီးတွေလျှောက်တာကပြည်ရေးစီးပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်၊ပြည်ပစီးပွားရေးလုပ်ငန်းတွေကလျှောက်တာရှိတယ်၊ယင်းမြောက်နာမှုအထက်ကလျှောက်တာရှိတယ်၊ရှိတဲ့အားလျှောက်တာရှိတယ်၊အိမ်လုံးလူတွေလည်းလျှောက်တာရှိတယ်။အဲ့ဒါတွေကိုဖွဲ့ထုတ်လိုက်ပြီးတော့နော်အများဆုံးပြင်းနိုင်တဲ့ဟာကိုလုံးပါဖြစ်တယ်။အဲတော့အဲ့ဒီလိုကမ္ဘာပံရဲ့လောက်တာကိုင်တဲ့ပတ်ဝန်းကျင်ကိုစဉ်းစားတဲ့အခါမှာလည်းအဓိကကြတဲ့အချက်ကြီးတစ်ချက်ကိုမစဉ်းစားမိတာပါလေ။အဲ့ဒါပါလဲဆိုလို့ရှိရင်ကမ္ဘာပံကဘာကတိုင်းတာတဲ့အခါမှာစီးပွားရေးလုပ်ငန်းတစ်ခုကဲ့သို့လျှောက်ထားလိုက်တာပဲ။ဥပမာအားဖြင့်ဒီညမှာဂိုဒေါင်တစ်လုံးဆောက်မယ်ဆိုရင်ဂိုဒေါင်တစ်လုံးဆောက်ဖွင့်ပါမစ်ကိုဒီတိုင်းတင်လိုက်တာပဲ။ပြင်ညာထားတဲ့အချက်တွေနဲ့ယူလာမဟုတ်ဘူး။အင်တာဗျူးချက်ကနေယူလာမဟုတ်ဘူး။ဘယ်လောက်ကြလဲဆိုပြစ်ထားလိုက်တာပတ်စပ်ပေးတာလက်ပေးတာမရှိဘူး။နော်အဲ့ဒီအခါမှာကြားရင်ကြားသလောက်တိုင်းသူကဒီဥစ္စာကိုအကျဖြတ်သွားတာအဲ့ဒီစီးပွားရေးလုပ်ငန်းအတွက်တက်စစ်ဒီတက်လျှောက်တယ်ဆိုရင်မီတာ၆တယ်အဲ့ဒါလျှောက်တာလူကဘယ်လိုကကမ္ဘာပါဟိုကမ္ဘာပါရဲ့အသွင်ယူလုပ်နေတယ်ဆိုတာဘယ်လိုမှမသိနိုင်ဘူးအဲ့ပမာလုပ်ငန်းရှင်တယောက်အနေနဲ့လျှောက်တယ်လို့ပဲလျှောက်လိုက်တဲ့အတွက်ကြောင့်မို့လို့ကမ္ဘာပါကပြောနေတဲ့ကိစ္စတွေကနားလည်မှုလွဲနေတာမဟုတ်ဘဲနဲ့တကယ်ပကတိအတိုင်းပတ်စံမပေးဘဲနဲ့မလိုက်ဘဲနဲ့ကြုံတွေ့ရတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုမနိုင်ငါသူကအတိမမပြုတ်နိုင်သေးဘူး။နော်အခုတောနေတာကအရာရှိတရာတောနေတာကမ္ဘာပံကတကယ်လုတ်တဲ့လူတွေကိုမမေးလိုက်နဲ့တခြားလူတွေကိုမေးသွားတဲ့အကြောင်းတရင်ချက်နဲ့ဒီမှားနေတယ်ဆိုတော့အယူအဆနဲ့အမြင်ပေါ်မှာခြေခံပြီးအလုပ်လုပ်နေတာကတကယ်လက်တွေ့တိုက်တာမှုနဲ့နှိမ့်ဆက်တဲ့ဟာကိုမရောက်နိုင်ဘူးလို့ထင်တယ်။အဲ့ဒါလေးကိုယူဆိုင်ပြီးလုပ်ဖို့လိုတယ်။အဲ့ဒီအတွက်ဘလို့ဒီနဲ့စီမံခန့်ခွဲမယ်ဆိုတော့စီမံခန့်ခွဲမှုဂုံလိုက်ကိုစဉ်းစားဖို့လိုတယ်။
ရှိတဲ့ဘက်မှာတော့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လက်ရှိအစိုးရကပြည်တွင်းမှာဆောင်ရွက်နေတဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုအပါအဝင်တခြားစီမံကိန်းတွေကိုအပိုင်းနှစ်အဖြစ်နဲ့တင်ပြပေးသွားပါမယ်ခင်ဗျာ
။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။Artificial Intelligence ကွန်ပျူတာဉာဏ်ရည်တုနည်းပညာတွေစက်ရုပ်တွေမှာသုံးထားတဲ့ပထမဆုံးအနာဂတ်ဟိုတယ်လို့ဆိုတဲ့ဟိုတယ်ကိုတရုတ်နိုင်ငံမှာဖွင့်လှစ်ထားပါတယ်။ဖြစ်နိုင်ခြေရှိတာတွေကိုကွန်ပျူတာကိုအထက်ထက်မှတ်ခိုင်းထားပြီးတော့ဉာဏ်ရည်တုကိုဖန်တီးတဲ့ AI နည်းပညာပိုင်းမှာရှေ့ရောက်အောင်အပြိုင်ဆိုင်တီထွင်နေကြတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
ဒီတစ်ခုလုံးမှာ check in ဝင်တာကနေစပြီးတော့မှအစားအသောက်တွေလာပို့ပေးတဲ့အထိဆက်တွေဆက်ရုပ်တွေသုံးတဲ့ဟိုတယ်ကိုတရုတ်မှာဒီအလီဘာဘာကုမ္ပဏီကြီးကစဖွင့်နေပြီနော်ကိုသားညုံ
ဟုတ်ပါဗျာအမေဇုန်ပြီးလို့ရှိရင်အတော့ကိုအောင်မြင်နေတဲ့အလီဘာဘာအွန်လိုင်းဈေးကွက်လုပ်ငန်းကြီးကပထမဆုံးအနာဂတ်ဟိုတယ်လို့ဆိုတဲ့ Fly Zoo ကို ကြံနေတဲ့ကဟန်ချိုမှာဖွင့်လိုက်တာအလီဘာဘာရုံးချုပ်ရှိတဲ့မြို့မှာပေါ်မဆွေမြမွေ
ဟိုတယ်ကပေးတဲ့ဝန်ဆောင်မှုတွေကိုကွန်ပျူတာဉာဏ်ရည်တူ artificial intelligence တို့စက်ရုပ်တို့သုံးပြီးတော့မှလှုပ်ထားတာအခန်းထဲမှာမိအဖွင့်အပိတ်လှုပ်တာတို့လိုက်ကအဖွင့်အပိတ်လှုပ်တာတို့ကိုစကားသံနဲ့လှမ်းခိုင်းလို့ရအောင်လှုပ်ထားတယ်ဟိုတယ်တွေကိုဝင်ဖို့တော့နောက်ဒီဧည့်သည်တွေကြမှာဝင်လို့ရတဲ့အခန်းတွေဆိုလို့ရှိရင်လေတော့ရိကီးကတ်တွေမလိုဘူးတကားဝမှာကိုယ့်ရဲ့တင်တာကိုမှတ်မိတဲ့ဒီ face recognition စနစ်တွေတတ်ထားတယ်အစားအသောက်တွေတွေမဟုတ်ဘူး coffee တို့အရက်တို့ဆိုလို့ရှိရင်လေစက်ရုပ်တွေကယူလာပေးတယ်လေ
ဟိုတယ်အတွက်သီးသန့်လောက်ထားတဲ့ app ကို smartphone နဲ့ထည့်ထားရင်ဝန်ဆောင်မှုတော်များများအတွက် click လုပ်လိုက်ရုံပဲဟိုတယ်ကနေပြီးတော့ check out လုပ်မယ်ဆိုရင်လေ app ပေါ်ကနေပြီးတော့လုပ်လိုက်လို့ရတယ်နော်ဟိုတယ်လုပ်ငန်းစားသောက်ဆိုင်လုပ်ငန်းတွေမှာနီးပညာရှေ့ရောက်နေအောင်လို့တရုတ်နီးပညာလုပ်ငန်းကြီးတွေအပြိုင်ထွင်နေကြတယ်ဆိုရယ်တက်တယ်ပေါ့
လူတွေအလုတ်တက်တာစီမဲ့နီးပညာတွေထွင်နေကြတာဆိုတော့ဧည့်သည်တွေကတော့အတော်လေးသဘောကျနေကြတယ်ရှင်ဆမ်ဝင်းဆိုတဲ့ဧည့်သည်ဆိုလို့ရှင်သူ့အတွက်အချိန်ကုန်တော်တော်တက်တာစီတာတဲ့
我们就不需要把一些时间就花费在人工那些登记啊排队上面就是直接利用那个
ကျွန်တော်တို့ check in လုပ်ဖို့အချိန်ကုန်ခံပြီးတန်းစီစောင့်နေကြမလိုပါဘူးဝန်ဆောင်မှုတော်တော်များများကို smartphone ပေါ်ကနေလုပ်လို့ရပါတယ်ရှေ့ပြေးနေတဲ့ဤပညာတွေကြောင့်ပို့ပြီးလုံခြုံတယ်လို့တော့ခံစားရပါတယ
်လူတွေလုံနေကြအလုပ်တွေမှာဒီဆက်တွေဆက်ရုပ်တွေအစားထိုးလာကြမှာတချို့ကတော့စိုးရိမ်နေဒီဟိုတယ်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေကတော့တိတ်ဆိတ်မပူဘူးလို့ဆိုတာပဲ
因为机器或是机器人的话它只是去做一些
ဆက်ရုပ်တွေကအစားထိုးနေရယူသွားမယ်ဆိုပြီးကျမကတော့စိတ်မပူပါဘူးရှင်ဒီဟိုတယ်မှာဆက်တွေဆက်ရုပ်တွေကရိုးရိုးရှင်းရှင်းဝန်ဆောင်မှုတွေကိုပဲပေးနိုင်တာပါဝန်ထမ်းတွေကမှပိုကောင်းတဲ့ဝန်ဆောင်မှုတွေကိုလုပ်ပေးနိုင်တာလေစက်ရုပ်တွေရဲ့အကူအညီကြောင့်အချိန်ကုန်အများကြီးတက်တာလို့ဧည့်သည်တွေကိုကျမတို့ပို့ပြီးကောင်းကောင်းပြည့်စုံလို့ရတာပေါ့ရှင
်ဤပညာကိုအဓိကအားကိုးထားတာမလို့အဆဆအဆင်ပြေတယ်လို့မြင်နေသူရှိတယ်လို့ကိုယ့်ရဲ့မျက်နှာကိုမှတ်မိနေတာမျိုးကိုယ့်ရဲ့ data ချက်လက်တွေမှတ်ထားတာမျိုးဤပညာတွေကြောင့်လုံခြုံရေးပိုင်းမှာစိုးရိမ်သူတွေကလည်းရှိတယ်ဗ
ျ Flyzoo Hotel ရဲ့အမှုဆောင်အရာရှိချုပ် CEOဝမ်ကျွန်းကတော့ဧည့်သည်တွေရဲ့လုံခြုံရေးကသူတို့ရဲ့ပထမဦးစားပေးလို့ဆိုတာပဲ
We already considering about this kind of issue. First of all, we will completely comply with the local government.
ဒီကိစ္စတွေကိုကျွန်တော်တို့ထက်တွက်ပြင်ဆင်ထားပြီးသားပါ။ဒေသခံအစိုးရကချမှတ်ထားတဲ့စီကံတွေဥပဒေတွေကိုအပြည့်အဝလိုက်နာပါတယ်။နောက်ကျွန်တော်တို့ရဲ့စနစ်က cloud ကိုအခြေခံမှုလာတဲတဲ့ဧည့်သည်တဦးချင်းစီရဲ့လုံခြုံမှုနဲ့ data အချက်လက်တွေမပေါက်ကြားစေရေးကိုအခိုင်အမာကာကွယ်ထားနိုင်ပါတယ
်။တကယ်တော့ဒီနိုင်ငံတော်တော်များများမှာဟိုတယ်လုပ်ငန်းကြီးတွေကဤပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့သူတို့ဟိုတယ်တွေကိုခေတ်ရှေ့ပြေးနေအောင်လို့စ조사နေကြတာပဲရှင်။ Artificial Intelligence တို့ကွန်ပျူတာကိုရက်တစ်ခုထဲမှာချိန်ထားတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်တုံ့ပြန်နိုင်တဲ့ Internet of Things ဤပညာတို့သုံးပြီးတော့လုပ်ထားတဲ့ဟိုတယ်တွေလည်းမနှဲပါဘူး။ AI လို့အတော်ကခေါ်တဲ့ Artificial Intelligence ကွန်ပျူတာဉာဏ်ရည်တုကတော့ညအထက်ဆုံးလူသားတွေလုံနိုင်တာထက်ကိုလုံနိုင်တဲ့အစွမ်းရှိသလိုအသုံးမကျဆုံးသူတော်မှဒီမမားတဲ့အမှားမျိုးလဲလုံတတ်ကြတယ်။ကွန်ပျူတာကိုဖြစ်နိုင်ခြေရှိတာတွေအထက်ထက်မှတ်ခိုင်းပြီးတော့ဉာဏ်ရည်တုကိုဖန်တီးထားတာမျိုးပါ။အဲဒါကြောင့်ဒီပန်းသီးကိုဆက်ကမြင်လိုက်တာနဲ့ပန်းသီးလိုသိနေတာမျိုးအယောင်ဆိုရင်လဲဒါကတော့အနီအောင်ဒါကတော့အပြာရောင်ဆိုတာမျိုးဆက်ကခွဲခြားသိနေအောင်တီထွင်ထားတာလေ။
အလိုလျောက်မောင်းနိုင်တဲ့ self driving car တို့ကိုမျက်နှာကိုအလိုလိုမှတ်မိတဲ့ face recognition တို့ဆိုတာ AI စနစ်ကိုတုံးထားကြတာပါ။စေပညာပိုင်းမှာလည်း AI နည်းကိုအတော်လေးသုံးလာကြပါတယ်။ဥပမာတချို့ကင်ဆာယောဂါနဲ့ဆိုင်တာဆိုလို့ရှိရင်လူနာကိုဆက်နဲ့စကန်ဖတ်လိုက်တာနဲ့ဒီလူနာရဲ့ကင်ဆာယောဂါအခြေအနေဘယ်လိုရှိနေပြီလဲဆိုတာကိုဆက်ကဒီကျွမ်းကျင်သူတွေတက်တော်မှာပို့ပြီးတော့သိနေတာတွေရှိတယ်ဗျ။
AI ဉာဏ်ရည်တုတွေကိုအခြေခံတဲ့လုပ်ငန်းတွေမှာစီးပွားရေးအကျိုးအမြတ်များနိုင်တယ်လို့ဤပညာကျွမ်းကျင်သူတွေကခန့်မှန်းထားကြတယ်။2030ခုနှစ်မတိုင်ခင်မှာဒီ AI ကြောင့်မို့လို့ကမ္ဘာစီးပွားရေး16 trillion တိုးလာနိုင်တယ်လို့တွက်ထားကြတယ်လို့ Forbes Magazine ဆောင်းပါးတစ်ခုထဲမှာပြောထားတယ်ရှင်။ American အပါအဝင်ဒီဤပညာတိုးတက်တဲ့နိုင်ငံတွေမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေ၊မြို့ပြသယ်ယူပို့ဆောင်ရေးလုပ်ငန်းတွေ၊ဒီလေယာစိုက်ပျိုးရေးလုပ်ငန်းတွေ၊အလုပ်ကင်ရှာဖွေရေးဈေးကွက်တွေ၊ဗန်နာရေးလုပ်ငန်းတွေမှာဒီ AI ကြောင့်မို့လို့တိတိတတ်တာပုံစံတွေပြောင်းလာနိုင်မယ်တဲ့
။စီးရီးကာကွယ်ရေးပိုင်းမှာ AI ကွန်ပျူတာဉာဏ်ရည်တုသုံးပြီးတော့တီထွင်နေကြတာကိုလည်းမမေ့နဲ့ဘူးလေ။ American စစ်တပ်မှာဆိုလို့ရှိရင် Joint Artificial Intelligence Center GAIC ဆိုတဲ့ဌာနတစ်ခုတော်မှဖွင့်ထားတယ်။ AI Next ဆိုပြီးတော့လေးလာဖို့ဒေါ်လာတန်း2000သုံးမယ်လို့တော်မှကြေညာထားတာ။သိပ္ပံပညာနဲ့ဆိုင်တဲ့လေးလာမှုတွေမှာလည်း AI အတွက်ဒေါ်လာတန်းရာနဲ့ချီပြီးတော့သုံးနေကြပါတယ်။
AI နဲ့ဆိုင်တဲ့သုတေသနလုပ်ငန်းပိုင်းမှာ American ကအခုလိုငွေကြေးအမြောက်အများရင်းနှီးပြီးတော့လေ့လာနေပေမဲ့ AI အခြေခံတဲ့လုပ်ငန်းသုံးပိုင်းမှာကျတော့တရုတ်ကဥဆောင်လွှမ်းမိုးထားမဲ့ပုံရတယ်ရှင်။တရုတ်မှာဒီအစိုးရကိုယ်တိုင်က AI နည်းပညာတိုးတက်အောင်လို့မဟာဗျူဟာချပြီးတော့လုပ်နေတာလို့တရုတ်နိုင်ငံဆိုင်ရာဒီ Google ကုမ္ပဏီအကြီးအကဲဟောင်း Kai-Fu Lee ကပြောပါတယ်။
အနာဂတ်တရုတ်စီးပွားရေးတိုးတက်ဖို့ဆိုလို့ရှိရင်ဒီ AI ကတိတ်ကိုအရေးပါတယ်ဆိုတာကိုတရုတ်အစိုးရကကောင်းကောင်းသိတယ်တဲ့အဲဒါကြောင့်လဲ2030မတိုင်ခင်မှာတရုတ်ရဲ့ဒီ AI အခြေခံနည်းပညာတွေကကမ္ဘာမှာထိပ်တန်းရောက်နေအောင်လို့အစိုးရကအစီအစဉ်ချလုပ်နေတာကိုသားညုံရ
အခုဒီ2019ခုနှစ်မှာ AI နည်းပညာနဲ့ဆိုင်တဲ့တီထွင်မှုသစ်သတင်းတွေကတော့ကြားနေရအောင်ပါပဲပြောမယ်လားပြောတာလူတွေရဲ့အုံနောက်လိုမျိုးကွန်ပျူတာကခွဲခြားဆုံးဖြတ်နိုင်စွမ်းရှိအောင်လုပ်တဲ့ AI ဉာဏ်ရည်တုတွေရှိလာလိမ့်မယ်ဆိုတာ18ရာစုလောက်ခဲကဒီသိပ္ပံပညာရှင်တွေကကြိုတွက်ထားပြီးသားပြင်သစ်ကတွေးခေါ်ပညာရှင်သင်္ချာပညာရှင်ကြီး René Descartes ကတနေ့ကျရင်ဆက်တွေကလူတွေလိုမျိုးစဉ်းစားနိုင်ဆုံးဖြတ်နိုင်လိမ့်မယ်လို့1639ခုနှစ်လောက်ခဲကကြိုပြီးတော့ခန့်မှန်းထားခဲ့ပြီးသား
AI နဲ့သုံးပြီးတော့ဒီအသံနဲ့အမေးအဖြေလုပ်နိုင်တဲ့ Apple ရဲ့ Siri တို့ Amazon ရဲ့ Alexa တို့ Google ရဲ့ OK Google တို့ Samsung ရဲ့ Bixby တို့ဆိုတာအခုမှသုံးနေကြတာတကယ်တော့ဒီ MIT နည်းပညာတက္ကသိုလ်ကြီးကပညာရှင်တယောက်က Eliza ဆိုတဲ့ဒီကမ္ဘာပထမဆုံးစကားပြောနိုင်တဲ့ဆက်ရုပ် Chatbot ကို1966ခုနှစ်ထဲကထွင်ထားပြီးသား
1999ခုနှစ်တုန်းကလည်း IBM ထွင်တဲ့ Super Computer ကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကိုအနိုင်ကစားခဲ့သေးတယ်မဟုတ်လားဗျအဲ့ဒါဆိုရင်လေဒီနေ့ AI ဆန်နဲ့တွေ့ရင်တော့တကယ် AI နေမဟုတ်ဘူးပေါ့ဒါပေမဲ့ရွှေ့နိုင်ကြည်ရှိသမျှအကွက်တွေအားလုံးကိုကွန်ပျူတာကတွက်ချက်ရွှေ့နိုင်အောင်လို့တီထွင်ခဲ့လို့ကမ္ဘာမှာအတော်ဆုံးဆိုတဲ့သူကိုဆက်ကနိုင်အောင်ကစားနိုင်ခဲ့တာပဲမဆူမမော
2016ခုနှစ်တုန်းကလည်းဒီ AlphaGo ဆိုတဲ့ဆက်ကရွှေ့နိုင်တဲ့အကွက်ပေါင်းသသိန်းကျော်ရှိတဲ့တောင်ကိုရီးယားက Go ကစားနည်းကိုအနိုင်ကစားခဲ့လို့သမိုင်းနောက်တင်ခဲ့သေးတယ်လေကိုသားညုံဦးရဲ့ Go ကစားနည်းချန်ပီယံ Isedo နဲ့ဒီ AlphaGo ကိုကစားကြတာငါးပွဲမြောက်မှာ Isedo ကလက်မြောက်အရှုံးပေးခဲ့ရတော့တာပဲအခုပြောခဲ့သလိုဒီ AI ဉာဏ်ရည်ထုတ်သုံးပြီးတော့မှစမ်းသစ်တဲ့တီထွင်မှုတွေလုပ်နေကြတာကတော့အကဏ္ဍအဆုံးပါပဲအလိုလျောက်မောင်းနိုင်တဲ့မော်တော်ကားတွေနဲ့ပတ်သက်တဲ့ဖန်တီးမှုအသစ်အကြောင်းတွေအပါအဝင် AI နဲ့ဆိုင်တဲ့သတင်းတွေအခု2019ခုနှစ်ထဲမှာပို့ပြီးတော့ကြားလာရအောင်မှာကတော့ထေချာပါလိမ့်ရှင
်ဒါကတော့မဆုမျက်မောစီစဉ်ပြီးတော့ကိုသားညူဦးကူညီတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ Transformer ရဲ့ဇာကားတွေတဲကနောက်ဆုံးဇာကားတဲ့ဖြစ်နေ Bumblebee ရုပ်ရှင်ဇာကားကိုတော့ဒီစနေတင်းငွေမှာပဲ American ပြည်အောင်စုမှာစပြီးတော့ရုံတင်ပြသလိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတို့တွေကိုပြောပြပေးသွားပါမယ
18 today, actually. Is the Beetle for sale?
It's yours, kid. Happy birthday.
Transformer ရုပ်ရှင်ဇာတ်ကားရဲ့အောင်မြင်မှာကလူတွေရဲ့စိတ်ထဲမှာငငယ်တုန်းကကစားခဲ့တဲ့အရုပ်တွေကိုပြန်တန်းတားမိတဲ့ခံစားချက်ကြောင့်လည်းဖြစ်ပါတယ်။ Transformers ရုပ်ရှင်ကားတွေကအခုနောက်ဆုံးထွက်မဲ့ဇာတ်ကားဖြစ်နေ Bumblebee ရုပ်ရှင်ကားတွေမှာပါဝင်ပြီးရောက်ဆောင်တဲ့John Cena ga.
Well, I think the sense of nostalgia about the toys were such a phenomenon. They literally allowed children to do magic.
Kazaziya yoke တွေကတကယ်ကို American ဖြစ်စဉ်တစ်ခုပါပဲ။ဒီ Transformers ရုပ်တွေနဲ့ကလေးတွေကမျက်လှည့်လုပ်လို့ရတယ်လေ။ဒီအယုတ်ကပုံစံတစ်မျိုးကနေနောက်တစ်မျိုးကိုပြောင်းလိုက်လို့ရတယ်။ပြီးတော့ငကိုပုံစံကိုပြန်ပြောင်းလို့ရတယ်။ဒီလိုပြောင်းလဲလို့ရတာက Transformers ရုပ်ပါ။အခြေခံသဘောကတော့မယုံနိုင်စရာပြောင်းလဲမှုစဖြစ်ပြီးတော့နောက်တော့တကယ်လက်တွေဖြစ်လာတဲ့သဘောပါ။ဒီရုပ်ရှင်ထဲမှာဆက်ကြဝလာကြီးကိုပြန်အစပြုပြီးတော့တကယ်ကိုစတဲ့နဲ့ပုံစံနဲ့စခဲ့တယ်။ကြီးကြီးခန်းနာပြီးတော့စတိုင်ကြတဲ့အရာမှဖြစ်ရကြီးတွေဖြစ်ခဲ့တယ်လို့ Transformer အယုတ်တွေနဲ့ရုပ်ရှင်တွေအကြောင်းကိုသူကပြောသွားပါတယ်။အခုနောက်ဆုံးရုပ်ရှင်ကပို့ပြီးတော့နည်းနည်းတဲ့ဇလန်းစီကိုပြည်သက်တွေကိုခေါ်သွားပေးပါမယ်။1989ခုနှစ်ကာလကိုဇညွန့်တီရိုက်ထားတာဖြစ်ပြီးတော့မင်းသမီးဟေလီစတီဖယ်ကဆေဂျော်သက်ချာလီဝက်ဆန်ဖြစ်တဲ့တရုတ်ဆောင်ပြီးတော့သူကဆုံးမသွားတဲ့ဖခင်အတွက်လွမ်းဆွေးနေတဲ့ဆေဂျော်သက်တယောက်ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူပါသူရဲ့18မြောက်ဝန်းကျင်မှာသူ့ဘာသူပြန်ပြီးလက်ဆောင်ပေးတဲ့အနေနဲ့အဝါရောင် Volkswagen လိတ်ခုံးကားလေးကိုကားတင်ကြိုင်ကနေဝယ်ခဲ့ပါတယ်တကယ်တော့သူ့ရဲ့ကားလေးက Autobot ကားဆက်ရုပ်တစ်ကောင်ဖြစ်နေတာဒီနောက်တော့မှကြည့်ခဲ့ရတာပါမင်းသားစီနာကတော့အားလုံးကိုမကြည်မနက်ဖြစ်နေတဲ့ဂျက်ပန်ဆက်ဖြစ်နေတဲ့တရုတ်ဆောင်ပါ
သူကဘမ်ဘဘီနဲ့တခြားအော်တိုဘော့ကားဆက်ရုပ်တွေကိုရှင်းလင်းဖို့လှုံ့ဆော်နေ Setter 7အထူးအဖွဲ့ရဲ့အေဂျင့်အနေနဲ့တရုတ်ဆောင်လာပါ Director က Travis Knight ဖြစ်ပြီးတော့သူကသူ့ကြုံတွေ့ခဲ့ရတဲ့ငယ်ဘဝအတွေ့အကြုံတွေနဲ့ခေတ်ကာလအနေထားကိုပြန်ခန်းစားကြည့်ပြီးတော့ရုပ်ရှင်တွေက1989ကာလကိုပြန်ပြီးတော့ဖန်တီးထားပါပါအရင် transformer ရုပ်ရှင်ကားတွေလိုပဲဘမ်မာဘီရုပ်ရှင်ကအရှင်ပြင်းတဲ့ဇာတ်ကားဖြစ်တာကြောင့်မင်းသားစီနာတယောက်သူ့ WWE အဖွဲ့ရဲ့ wrestling နိဗန်းသမားတယောက်နဲ့တပ်ဖို့ခဲ့တော့အတွေ့အကြုံတွေကိုပြေဝအသုံးချခွင့်ရခဲ့ပါတယ်ဒီဘမ်မာဘီရုပ်ရှင်က American ပြည်အောင်စုမှာဒီဇင်ဘာလ22ရက်နေ့မှာပဲစတင်ပြီးတော့ရုံတင်ပြသပါလိမ့်ရှင
် God, I'm so screwed.
ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
မရေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့လူဒုအဖွဲ့အစည်းများဆိုင်ရာခေါင်းဆောင်မှုပညာတင်စုချီးမြှင့်ခံထားရတဲ့အမေရိကန်ပြည်ထောင်စု Brandeis တက္ကသိုလ်မှာဘွဲ့လွန်သင်တန်းတက်ရောက်နေတဲ့ကိုဒေးဗစ်ခန်အောင်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ကိုယ်တော်ရှင်များအားလုံးခင်ဗျာမောင်ခင်ဗျာကျွန်တော်နာမည်ကတော့ David Gumon ဖြစ်ပါတယ်ကျွန်တော်ကအခု Massachusetts ပြည်နယ် Boston မြို့မှာရှိတဲ့ Brandeis တက္ကသိုလ်မှာရရှိတည်တံ့သောနိုင်ငံတကာဖွံ့ဖြိုးရေးပါသာရက်ကိုအထူးပြုလေ့လာနေတဲ့ဖွဲ့လွန်ကြောင်းသားတစ်ယောက်ဖြစ်ပါတယ်ကျွန်တော်ဒီနေ့သူယုံကြည်ရာဆိုတဲ့ဒီအစီအစဉ်လေးမှာကျွန်တော်ရဲ့စိတ်ကူးအပိုင်းစားတချို့ကိုအခုလိုမျိုးအားလုံးနဲ့အတူဝေမျှခွင့်ရတဲ့အတွက်အတိုင်းမသိဝမ်းမြောက်မိပါတယ်ကျွန်တော်ဒီနေ့ညဝေမျှမယ့်အကြောင်းအရာလေးကတော့လူတွေအောင်မြင်ဖို့အတွက်အလိုအဆုံအရာဆိုပြီးခေါင်းစဉ်ပေးထားပါတယ်အဲ့ဒါကတော့သိပ္ပံနေကြလေ့လာဖော်ထုတ်ထားတဲ့ theory တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင်မြင်ကိုယ်တွေ့အရရောဖတ်ပူးမှတ်ဘူးရတဲ့နာမည်ကျော်ပုဂ္ဂိုလ်ကြီးများရဲ့အထုပ္ပတိတွေတဲကနေကောက်ချက်ချမိတဲ့အတွေ့အမြင်တစ်ခုသာဖြစ်ပါတယ်။လူတွေအောင်မြင်ဖို့အတွက်ဘယ်အရာတွေကအရေးကြီးဆုံးလဲလို့မေးလာလို့ရှိရင်ပြီးလို့ရတဲ့အဖြေတွေကအများကြီးပါ။ဒီတဲကမှအချိန်ကိုအကျိုးရှိစွာအသုံးချတတ်မှု၊ကိုကျင်းစာရိတ္တအကောင်းမှုမှု၊ဉာဏ်ပညာထက်မြတ်မှု၊လူမှုဆက်ဆံရေးကောင်းမှုမှုစသဖြင့်ဖြင့်အကြောင်းအရာတွေအဖြေတွေအများကြီးပြောလို့ရပါတယ်။ဒါပေမဲ့အဲ့ဒီအရာတွေအားလုံးထက်ပိုပြီးအရေးကြီးတဲ့အရာတော့ပြင်းပြတဲ့စိတ်ဆန္ဒရှိမှုဆိုတဲ့အရာပဲဖြစ်ပါတယ်။အင်္ဂလိပ်လိုဆိုလို့ရှိရင်တော့ passionate ဖြစ်တယ်လို့ပြောလို့ရပါတယ်။ဒီ passion လို့ပြောတဲ့အခါမှာလူတစ်ယောက်ဟာ cause တစ်ခုအတွက်သော်လည်းကောင်းအကြောင်းအရာတစ်ခုခုအတွက်သော်လည်းကောင်းမိမိဘဝတိုးတက်ရာတိုးတက်ချောင်းနဲ့ဆက်နွယ်ပြီးကိုရောစိတ်ပါပြင်းပြင်းပြပြဆန္ဒရှိမှသာဒီထက်ကကျွန်တော်ပြောသွားတဲ့အချိန်တို့လူမှုဆက်ဆံရေးတို့ပတ်တကူစူးစမ်းအားထုတ်မှုဆိုတဲ့အရာတွေကနောက်ကလိုက်လာနေမှာဖြစ်ပါတယ်။ကျွန်တော်တို့လူဆိုတဲ့အမျိုးကပြင်းထန်ကြတာသဘာဝပါကိုယ့်ရဲ့စိတ်ကသာအပြည့်အဝလုံးဆောင်မှုမရှိခဲ့ဘူးဆိုလို့ရှိရင်ကိုလုံးနေရတဲ့အရာပေါ်မှာအာတိသပြင်းပြမှုတစ်ခုခုကသာနောက်ကနေတွန်းပို့နေရမျိုးမရှိခဲ့ဘူးဆိုလို့ရှိရင်ဘဝကပို့ပြီးတော့ပြင်းပန်းတယ်လို့ကြိုးစားရကြိုးနဲ့တယ်လို့လည်းပေတော့မှခံစားရမှာမဟုတ်ပါဘူးကျွန်တော်တို့ပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အောင်မြင်နေတဲ့ကမ္ဘာကျော်ပုဂ္ဂိုလ်ဘယ်သူကိုပဲဖြစ်ဖြစ်ကြည့်လိုက်လို့ရှိရင်သူတို့တယောက်ချင်းစီတိုင်းမှာဖုံးပိထားလို့မရတဲ့ passion ဆိုတာရှိနေတယ်ဆိုတော့အတိုင်းအတာတွေ့ရမှာဖြစ်ပါတယ်Apple ရဲ့ Steve Jobs ကိုပဲကြည့်မလား Alibaba ရဲ့ Jack Ma ကိုပဲပြောမလား Michael Jackson ကိုပဲကြည့်မလား Obama ကိုပဲပြောမလားဒါမှမဟုတ်ရင်ကျွန်တော်နိုင်ငံရဲ့လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာပြည်ရဲ့ဒီမိုကရေစီရင်းနဲ့ပတ်သက်ပြီး passionate မဖြစ်ခဲ့ဘူးဆိုလို့ရှိရင်သူလည်းအခုဒီနေရာကိုရောက်လာစရာအကြောင်းမရှိပါဘူးအဲ့တော့အပြေကရှင်းရှင်းလေးပါကျွန်တော်အားလုံးတို့ဘဝမှာအောင်မြင်ဖို့ရန်အတွက် Universal Formula ဆိုတာမျိုးကတော့မရှိပါဘူးဒါပေမဲ့တေချာတော်တစ်ခုကကျွန်တော်အားလုံးစီမှာမိမိရဲ့စိတ်ရဲ့အတွင်းသဏ္ဍာန်ထဲမှာဂိမ်းအောင်နေတဲ့ကိုတကယ်ဖြစ်ချင်တဲ့ကိုတကယ်လုပ်ချင်တဲ့စိတ်ဆန္ဒပြင်းပြင်းပြပြနဲ့စိတ်ကောလူကပုံပေးပြီးသူစိတ်ပုံပေါ်ချင်တဲ့စိတ်ကူအိမ်မက်စန္ဒရီဆိုတာရှိမှဖြစ်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုမိမိကိုယ်ထဲမှာအချိန်မနှောင်းခင်ရှာတွေ့ဖို့ကသိကိုအရေးကြီးပါတယ်။တစ်ခါတလေမှာတော့မိမိရဲ့လက်ရှိရောက်နေတဲ့နေရာလက်ရှိဖြစ်တည်မှုအခြေအနေကမိမိရဲ့ passion ကိုလွတ်လွတ်လပ်လပ်ရှောက်ွေစူးစမ်းဖို့အတွက်အခွင့်မသားစရာမျိုးဖြစ်တတ်ပါတယ်။
ဒါပေမဲ့မစိုးရင်ပါနဲ့မိမိရဲ့ passion ကိုသာတွေးအောင်ရှာပါလို့ကျွန်တော်ကတိုက်တွန်းချင်ပါတယ်အဲ့ဒီ passion ဆိုတဲ့အရာကိုတွေးတော့တဲ့အခါကျလို့ရှိရင်ကျန်တဲ့အရာတွေအားလုံးကသူ့ဟာသူအဝင်ခွင့်ကျဖြစ်လာပါလိမ့်မယ်လမ်းကြီးမှာရှိနေနိုင်တဲ့ကြိုးတွေ့နိုင်တဲ့အတားအဆီးတွေအားလုံးကိုလည်းကြော်ဖြစ်နိုင်ဖို့အတွက်သင်လိုအပ်တဲ့စိတ်တခုအားတွေကိုအဲ့ဒီ passion ဆိုတဲ့အရာကပဲဆောင်ကျင်းပေးပါလိမ့်မယ်ကျွန်တော်ဒီနေ့သူယုံကြည်ရဆိုတဲ့အစီအစဉ်လေးကနေပြီးဝင်မြခဲ့တဲ့ဒီအကြောင်းအရာလေးကတော်တော်ရှင်များအတွက်တွေးစရာတစ်ခုခုဖြစ်မယ်လို့ကျွန်တော်ပြောလိမ့်မိပါတယ်။အားလုံးပဲမိမိရဲ့ passion ကိုရှာတွေ့နိုင်ကြပါစေလို့ကျွန်တော်ဆုမကောင်းတောင်းအပ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ
ရရှိမှာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်အဖွဲ့တခုကနေပြီးတော့ဝင်ရောက်တက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်23ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရမှုရှိခဲ့ပါတယ်။ Pre-Bakery နဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုပ်ငန်းတွေပေါ်မှာဘလောက်ထိရိုက်ခတ်လာနိုင်ပါသလဲ။တရားမှုတွေဘလောက်ထိရှိနိုင်ပါသလဲ။လာမယ့်အင်ကာနီညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ်။ဗီဒီယိုမြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုလို့ရှိရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA ဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါညဒဲရီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပြသည်ရှင်။တင်းနာညရဲ့သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။ American အစိုးရဒီရထားရတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်လို့ယာယီအသုံးစရိတ်ဥပဒေကြမ်းတွေကိုမဲခွဲအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေပါတယ်။အသုံးစရိတ်တွေကိုတီးကြစီခွဲပြီးတော့ဒီတစ်ပတ်ထဲမဲခွဲမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့သူတောင်းနေတဲ့တိုင်းကာစီလွှတ်တော်ကအတည်မပြုရင်တိုင်းဆောင်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထီးစဉ်းစားနေတယ်လို့တနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားမှာ IS သွေးကြွားတဲ့အပေါ်အမေရိကန်တပ်တွေနဲ့အတူတိုက်နေတဲ့ကတ်လူမျိုးတပ်တွေကိုတူရကီတွေဘက်ကမတိုက်ဘူးဆိုတဲ့အာမခံချက်ရအောင်ကြိုးစားတဲ့အနေနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ဟာတူရကီမှာတွားရောက်ဆွေးနွေးနေပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းမဲ့ကိစ္စမှာအမေရိကန်တပ်တွေနဲ့ပူးပေါင်းတိုက်နေတဲ့ YPG ကတ်တပ်ဖွဲ့တွေ BND ရဲ့ကင်းရေးကမဖြစ်မနေလိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ Mr. Bolton ကတူရကီနိုင်ငံကိုမတွားခင်တနင်္ဂနွေနေ့တုန်းကပဲပြောကြားခဲ့ပါတယ်။ကုန်သွယ်ခွန်အပြန်အလှန်ကောက်ခံရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာပြည်လည်မှုရရှိဖို့အတွက်နှစ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေရလဒ်ကောင်းတွေထွက်လာမယ်လို့နှစ်ဖက်လုံးကအကောင်းမြင်ပြောနေကြပါတယ်။တစ်ချိန်တိုင်းမှာပဲတရုတ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ရေတပ်ဖြတ်တင်းမောတစင်းကိုခုံမောင်းသွားတာတွေ့တဲ့အပေါ်မှာတရုတ်ကကန့်ကွက်ခဲ့ပါတယ်ဒီကိစ္စကိုပြင်းပြင်းထန်ထန်ကန့်ကွက်ပေမဲ့ကုန်သွယ်ရေးဆွေးနွေးပွဲကတော့ဆက်လုပ်သွားမယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောကြားခဲ့ပါတယ်ကမ္ဘောနိုင်ငံမှာတော့ဒီအာနာသိမ့်ဖို့စူးစမ်းတဲ့စစ်တပ်အရာရှိ9ယောက်ထဲက4ယောက်ကိုဖမ်းဆီးလိုက်ပြီလို့အစိုးရပြောခွင့်ရသူကပြောပါတယ်ထိုင်းနိုင်ငံမှာခီးတထောင်နားပြီးတော့ Australian နိုင်ငံထွက်ပြေးခိုလုံဖို့ကြိုးစားတဲ့ Saudi Arabia လူမျိုးအမျိုးသမီးငယ်ကိုအတင်းကျပ် Saudi Arabia ကိုပြန်ပို့မှာမဟုတ်ဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10:00ကနေ 11:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရွှေလန်းချမ်းမြေကြပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်